Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington နဲ့ VOA American တန်ကနေ2021 January 22ရက်တောက်ကြန်နေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းကိုမီတာ24.50 တန်မီတာ190ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသမ္မတတာဝန်ယူပြီးနောက်တစ်နေ့ဖြစ်တဲ့ကျေသပတေးနေ့မှာပဲကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်မှုတားဆီးနိုင်ရေးကိုအရှိန်မြှင့်လှုပ်ဆောင်လာတယ်လို့ကျောင်းနဲ့စီးပွားရေးလုပ်ငန်းတွေစိတ်ချစွာပြန်ဖွင့်နိုင်မှုစူးစမ်းရင်းကာဝယ်ဆေးနဲ့ဆေးပစ္စည်းတွေတိုးထုတ်ဖို့ပါဝင်အမိန့်ထုတ်ပြန်ချက်10ခုကိုလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်။လာမယ့်လအတွင်းအမေရိကန်နိုင်ငံတစ်လုံးမှာဗဟုအစုအဝေးထောက်ပံ့မှုနဲ့ဒေသဆိုင်ရာကာဝယ်ဆေးထိုးစင်တာပေါင်း100ကိုဖွင့်နိုင်ဖို့နဲ့တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးမှုတွေတိုးပြီးလုပ်ဖို့အတွက်စူးစမ်းနေပါတယ်။အခုချိန်ထိဆိုကာဝယ်ဆေးထိုးပြီးတဲ့အမေရိကန်နိုင်ငံသားက16တန်းလောက်ရှိပါတယ်။အမေရိကန်နိုင်ငံသားတွေစဉ်းစားမှမှာနဲ့လုံခြုံစိတ်ချစွာအလုပ်ခွင်ပြန်ပြီးဝင်နိုင်ဖို့နဲ့ဒီကာယောဂါကူးစက်မှုလျှော့ချနိုင်ဖို့တွေအတွက်ကိုရိုနာဗိုင်းရပ်ဆိုင်ရာရန်ပုံငွေ1.9 trillion ထပ်ပြီးပေးဖို့အတွက်သမ္မတဘိုင်ဒန်ကလွှတ်တော်ကိုပန်ကြားထားမှုကိုအားဖြည့်တဲ့အနေနဲ့ဒီနိုင်ငံကိုထုတ်ပြန်တာဖြစ်ကြောင်းသမရအင်ဂျူကပြောပါတယ်အာနာအသွဲပြောင်းကာလအတွင်းထရမ့်အစိုးရအဖွဲ့ကပူပေါင်းဆောင်ရွက်မှုမရှိဘဲဒီရောဂါအတွက်ကာဝယ်ဆေးဖြန့်ဖြူးရေးအစီအစဉ်တွေနဲ့ပတ်သက်ပြီးနားလည်အောင်သူတို့ရဲ့စူးစမ်းမှုကိုတားဆီးတာတွေရှိခဲ့တယ်လို့ဘိုင်ဒန်အဖွဲ့တာဝန်ခံအရာရှိတွေကပြောပါတယ်ဒါပေမဲ့ကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဝန်ကြီးအလက်စ်အဇာကတော့သူတို့ဟာတည်ရတဲ့နိုဝင်ဘာလနှောင်းပိုင်းကစပြီးအရေးကောက်ခံသမရဘိုင်ဒန်ရဲ့အကူပြောင်းကာလတာဝန်ခံအဖွဲ့နဲ့အချိန်ပေါင်း130ကျော်တွေ့ဆုံဆွေးနွေးခဲ့တယ်လို့ပြောခဲ့ပါတယ်။အမေရိကန်နိုင်ငံဟာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့နိုင်ငံတကာ COVID-19 ကာကွယ်ဆေးဆိုင်ရာ COVAX အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းကူးစက်ရောဂါဆိုင်ရာ American ထိပ်တန်းပညာရှင် Dr. Anthony Fauci ကကျေသပတေးနေ့မှာပြောကြားလိုက်ပါတယ
်။ I am also pleased to announce today that the United States plans to work multilaterally.
American ပြည်တော်စုဟာ COVID-19 ကာယောဂါဆိုင်ရာတုံ့ပြန်ရေးနဲ့ကျန်းမာရေးနိုင်ငံဆွေးနွေးရေးအတွက်နိုင်ငံတကာနဲ့လက်တွဲဆောင်ရွက်ဖို့စီစဉ်နေတယ်ဆိုတာကိုဝမ်းမြောက်ဝမ်းသာကြေညာကြောင်းပြောသွားတာပါ။သမ္မတဂျိုးဘိုင်ဒန်ကဒီကနေ့ပဲညွှန်ကြားလာထုတ်ပြန်မှာဖြစ်ပြီးဒီထက်မှာ American နိုင်ငံ COVAX မှာပါဝင်ဖို့နဲ့ဒီရောဂါဆိုင်ရာကာကွယ်ဆေးကုသမှုနဲ့အငြိမ်းအမျှရရှိရခြင်းသူတည်တနာနဲ့ဖွံ့ဖြိုးရေးအတွက်ပါနိုင်ငံတကာလက်တွဲလှုပ်ဆောင်နေတဲ့ Act ကိုကူညီပံ့ပိုးဖို့တွေပါပါဝင်ကြောင်းပြောပါတယ်။ဒါအပြင်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအတွက်ငွေကြေးထောက်ပံ့မှုအပြင်အရင်အဖွဲ့ဝင်အဖြစ်နဲ့ရှေ့စဉ်ကပေးထားတဲ့ဂရိကုပ္ပတ္တိအတိုင်းဆောင်ရွက်ဖို့ရှိကြောင်းလည်းပြောပါရတယ်။ဒီလိုရှင်နဲ့ပြန်ပြီးပူးပေါင်းဆောင်ရွက်မယ်လို့ဂရိပေးထားတဲ့ဂျိုးဘိုင်ဒန်ကသူသမရတာဝန်ယူပြီးပထမနေ့မှာပဲဒီအမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာဒေါက်တာဖောက်ရှီကပြောကြားလိုက်တာဖြစ်ပါတယ်။မနှစ်ကနှစ်ကုန်ပိုင်းမှာကျောင်းနိုင်ငံဝူဟန်မှာစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးကျောင်းရဲ့ဖုံးကွယ်ထားမှုတွေကို WHO ကအကူအညီပေးနေတယ်လို့ဆွဆဲပြီးအရင်သမ္မတဒေါ်နယ်ထရမ့်က WHO အဖွဲ့ဝင်ဖြစ်ကနေအမေရိကန်နှုတ်ထွက်ကြောင်းမေလာရဲမှာကြေညာခဲ့တာဖြစ်ပါတယ်။ဒေါက်တာဖောချီရဲ့ပြောကြားချက်အတွက် WHO အကြီးအကဲ Tedros Ghebreyesus ကကြိုဆိုလိုက်ပြီးဒါဟာ WHO အတွက်ရောကမ္ဘာ့ကျန်းမာရေးအတွက်ပါသတင်းကောင်းရတဲ့နေ့ဖြစ်ကြောင်းပြောပါတယ်။ American ဗဟိုအစိုးရထောက်လိုင်းရင်ဖြူ FBI အကြီးအကဲ Christopher Wray ရဲ့လုံဆောင်ချက်တွေအတွက်သူယုံကြည်မှုရှိတဲ့အတွက် Wray ကိုဒီရာထူးမှာပဲဆက်လက်ထမ်းဆောင်ဖို့သမရတဲ့ဂျိုးဘိုင်ဒန်ကပန်ကြားလိုက်ကြောင်းသမရအင်ဂျူကခြေသပတေးနေမှာပြောပါတယ်သူကို Republican သမရဟောင်းဒေါ်နယ်ထရမ့်ကဒီရာထူးမှာခန့်ချက်တာဖြစ်ပေမဲ့နိုဝင်ဘာ3ရက်ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုတဲ့ပြောကြားချက်ကိုလက်မခံတဲ့အတွက်ထရမ့်ရဲ့အမျက်ထွက်မှုကိုမကြာခဏခံရသူဖြစ်ပါတယ် FBI အကြီးအကဲရာထူးဟာဆင်နှစ်သက်တမ်းရှိတဲ့အတွက်ရေးအတွက်ဒီတာဝန်ကိုဆက်ပြီးထမ်းဆောင်မှုနောက်ထပ်6နှစ်ကြာနေသေးတာပါသမရအင်ဂျူပြောခွင့်ရ Jen Psaki ကသမရဘိုင်ဒန်အနေနဲ့ဒီရူးမှာသူ့ကိုဆက်ထားဖို့ဆန္ဒရှိကြောင်း Twitter မှာအတည်ပြုပါတယ်။ Ray ကို FBI အကြီးအကဲဖြစ်နေဆက်ပြီးထားတာအတွက် Trump ရဲ့ထောက်လှမ်းရေးကိစ္စရဲ့ကင်တွင်မှုတွေကိုဝေဖန်လို့ရှိတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကကြိုဆိုလိုက်ပါတယ်။ဒါအပြင် January 6ရက် Twitter မှာအတင်းဝင်ရောက်စီးနှင်းခံရတာအတွက်ထောက်လှမ်းရေးနဲ့လုံခြုံမှုဆန္ဒပြက်ကွက်မှုတွေကိုဆန့်ကျင်ရမှာ Ray နဲ့အတူလက်တွဲဖို့လှုံ့ဆော်မှုရှိကြောင်းလည်းပြောပါတယ်။American သမ္မတဂျိုးဘိုင်ဒန်လက်ထက်မှာအရင် American အစိုးရအဖွဲ့တဲ့ပိုးပြီးသဘောတူညီမှုအခွင့်အလမ်းတွေပို့ပြီးရလာနိုင်မှာဖြစ်ပေမဲ့ဂျာမနီနဲ့ဥရောပနိုင်ငံတွေအနေနဲ့ American ရဲ့ကူညီထောက်ပံ့မှုအပေါ်မှာအရင်ကတော့အာမထားနိုင်တော့ဘူးလို့သူယုံကြည်ကြောင်းဂျာမနီဝန်ကြီးချုပ် Angela Merkel က ဘာလင်မှာစစ်သည်တွေကတရင်တောက်တွေကိုပြောပါတယ်။သမ္မတဘိုင်ဒန်ဗိုလ်တော်နဲ့ကျန်းသက်စာချင်းဆိုပြီးတဲ့နောက်ထုတ်ပြန်တဲ့သမ္မတအမိန့်တွေကိုကြည့်ရင်ဘိုင်ဒန်နဲ့လက်တွဲလှုပ်ဆောင်နိုင်တာတွေအများကြီးတွေ့ရတယ်လို့ပြောပါတယ်။သမ္မတတဲ့ဘိုင်ဒန်ရဲ့ဆုံးဖြတ်ချက်တွေကိုကြည့်ရင်ဒဗျူရှိုမှာအမေရိကန်ဆက်ရှိနေဖို့နဲ့ပါရီဥလူရာသီဆိုင်ရာသဘောတူညီချက်မှာပြန်ပြီးပါဖို့အပြင်ရွှေပြောင်းခြေချသူများဆိုင်ရာလို့အရေးကိစ္စတွေမှာအမေရိကန်နဲ့ဂျာမနီတို့လက်တွဲဆောင်ရွက်နိုင်ကြောင်းတွေ့ရတယ်လို့ပြောပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 MHz ဘိုင်းဒိုမီတာ40 kHz 9.3 MHz ဘိုင်းဒိုမီတာ51 kHz 9.85 MHz နဲ့ဘိုင်းဒိုမီတာ190 kHz 15.5 MHz တို့ကနေထုတ်လည်ပေးနေပါရရှင
်မြန်မာဘာခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေါ်ပါမယ်ကျွန်တော်ရဲ့ပထမမြန်မာနိုင်ငံအတွက်ကိုဗစ်ရောဂါကာကွယ်ဆေးပထမဆုံးသုံးဇန်နဝါရီလ22ရက်နေ့တောက်ကြနေမှာရောက်ရှိလာတော့မယ်လို့နိုင်ငံတော်အမေရိကန်ပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ
်။ဒါမြင့်တင်းငေါပေးရမယ်ဆိုရင်မနေ့ပြန်ပေါ့နော်22ရက်နေ့မှာကျွန်တော်တို့ပထမအဦးဆုံးကိုဗစ်ရောဂါကာကွယ်ဆေးတွေမြန်မာနိုင်ငံကိုရောက်ရှိလာပါမယ်။တသန်းခွဲရောက်ရှိမှာဖြစ်ပါတယ်။တသန်းခွဲဆိုတော့ကျွန်တော်တို့ပြည်သူတွေ9သိန်းခွဲအတွက်လုံတော့ပါတယ်။ဒီလိုတယောက်တယောက်ဆိုလို့ရှိရင်နှစ်ကြိမ်ထိုးရပါမယ်။ပထမကြိမ်ထိုးပြီးတော့28ရက်ကြာရင်နောက်တစ်ကြိမ်ထပ်ထိုးရပါမယ်။အဲ့တော့ဒီဗိုင်းရပ်စ်လုပ်ငန်းတွေကိုလည်းစိတ်စိတ်ချာချာထိထိရောက်လုပ်နိုင်မှုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနစီစဉ်ထားပါတယ်။ဒီတော့ကျွန်တော်တို့ပထမရမယ့်အစုပ်ကခွန်သိန်းခွဲအတွက်ပဲပေါ့နော်။အဲ့တော့ခွန်သိန်းခွဲအတွက်ပဲဆိုတော့ဘယ်လိုဒီကာကွယ်ဆေးတွေကိုနိုင်ငံအတွက်အကောင်းဆုံးဖြစ်အောင်သုံးမလဲဆိုတော့ကျွန်တော်တို့အင်တာမအလေးထားပြီးစဉ်းစားရပါတယ်။ဒီတော့ပထမဦးဆုံးဦးစားပေးရမှာတော့ရှေ့တန်းမှာလှုပ်ဆောင်နေတဲ့ကျမတို့ရဲ့ကျမကြီးဝန်ထမ်းတွေပါပဲ။ဒါတော့ကျမတို့ပြည
်သူ့ကျမကြီးဝန်ထမ်းတွေကိုထုတ်နှံပေးပြီးတဲ့အခါမှာတခြားအုပ်စုအစင်စင်ခွင့်ကြားထုတ်နှံပေးဖို့စီစဉ်နေတယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါရယ်။ဦးစားပေးအစီအစဉ်နေနဲ့အရေးကြီးတဲ့အစိုးရဝန်ထမ်းတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေပါဝင်မယ်လို့ပြောပါရယ်။တကယ်ရန်နေရလက်ပတ်ရေးအတွက်အရေးကြီးတဲ့သူတွေရည်ကြည့်တဲ့လူတွေရှိတဲ့နေရာတွေကိုဦးစားပေးစဉ်းစားတော့မယ်လို့လည်းပြောပါရယ်။ဒါပေမဲ့ဟုတ်စုအစင်လိုက်ထုတ်နှံပေးမယ့်အစီအစဉ်နဲ့ကျောင်းဆရာဆရာမတွေကိုထုတ်နှံပေးမယ့်အစီအစဉ်ကိုတော့ထပ်သွင်းပြောကြားတော့တာမရှိသေးပါဘူး။မြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ445ယောက်ထပ်ပြီးတည်ပြလိုက်တဲ့အတွက်အခုချိန်အထိကူးစက်သူစုစုပေါင်း 336,166 ယောက်ရှိပြီဖြစ်ပါရယ်။ပြီးခဲ့တဲ့24နာရီအတွင်း COVID-19 ကြောင့်သေဆုံးသူက16ဦးရှိတာကြောင့်အခုအထိသေဆုံးသူစုစုပေါင်း3013ယောက်ရှိပြီဖြစ်ပါရယ်။အိန္ဒိယနိုင်ငံကကိုဗစ်ကာကွယ်ဆေးထုတ်လုပ်တဲ့ Serum Institute of India Company အဆောက်အဦတစ်ခုမှမိလောင်မှုဖြစ်ပွားခဲ့တာကြောင့်လူအားဦးသေဆုံးခဲ့ပါရယ
်
Serum အဆောက်အဦရဲ့စတုတ္ထနဲ့ပြင်ဆင်မှတက်တွေမှာညနေ 2:45 မိနစ်ကမိလောင်တဲ့တဲ့ရင်ရရှိခဲ့ပါရယ်။အဲ့ဒီအဆောက်အဦထဲမှာ Project စီမံကိန်းတစ်ခုလုပ်ဆောင်နေတာဖြစ်ပြီးကာကွယ်ဆေးထုတ်လုပ်ခြင်းမရှိပါဘူးလို့မိလောင်မှုဖြစ်ပွားခဲ့တဲ့ပူနေမျိုးကရမင်ဂျီအမီတပ်ဂုပ္တာကပြောပါရယ်အဲဒီကုမ္ပဏီအဆောက်အဦကအိန္ဒိယနိုင်ငံနောက်ပိုင်းပူနေမြို့မှာရှိတာပါမိကြောင်းကိုဗစ်ကာကွယ်ဆေးထုတ်လုပ်မှုအပေါ်ထိခိုက်မှုမရှိဘူးလို့တော့ကုမ္ပဏီတာဝန်ရှိသူတွေကပြောပါရယ် Serum Institute of India ကကမ္ဘာပေါ်မှာကာကွယ်ဆေးမျိုးစုံအများဆုံးထုတ်လုပ်နေတဲ့ကုမ္ပဏီဖြစ်ပြီးလက်ရှိကာယောဂါတိုက်ဖျက်ရေးမှာအရေးပါတဲ့ AstraZeneca ကိုဗစ်ကာကွယ်ဆေးတန်းနဲ့ချီပြီးထုတ်လုပ်နေတာလည်းဖြစ်ပါရယ်ဖြန်ဖြူးသူလောင်ရလွယ်ကူတဲ့ AstraZeneca ကာကွယ်ဆေးကကာယောဂါထိန်းချုပ်ရေးမှာအိန္ဒိယနိုင်ငံအတွက်သာမကတခြားဖွံ့ဖြိုးဆဲနိုင်ငံတွေအတွက်အလွန်အရေးကြီးတဲ့ကာကွယ်ဆေးဖြစ်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့အိန္ဒိယနိုင်ငံ Serum Institute ကနေအမြောက်များထုတ်လုပ်ပေးတဲ့ကာကွယ်ဆေးပေါ်ပြီးကိုကြရမှာဖြစ်ပါတယ်။အဲ့ဒီကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်အက်ဒပူနာဝါလာကတော့မိကြောင်ကိုဗစ်ကာကွယ်ဆေးကိုဗစ်ရှိထုတ်လုပ်ရမှာထိခိုက်ဆုံးရှုံးမှုမရှိဘူးဆိုတာကိုနိုင်ငံအစိုးရတွေနဲ့အများပြည်သူကိုအသေးချာအမှတ်ကံပြောကြားလိုပါတယ်လို့ Twitter မှာရေးသားထားပါတယ်။တရုတ်နိုင်ငံကအရင်သမ္မတ Trump လက်ထက်အစိုးရက American အရာရှိတွေကိုတန်ခတ်အရေးယူလိုက်တဲ့အပေါ်သမ္မတ Joe Biden အစိုးရကပြစ်တင်ဝေဖန်လိုက်ပါတယ်။တရုတ်နိုင်ငံရဲ့အရေးယူမှုကအကျိုးရှိတယ်လို့အထက်ဆန်တဲ့လို့ရဖြစ်တယ်လို့သမ္မတ Joe Biden ရဲ့အမျိုးသားလူကြိုရေးကောင်စီပြောခွင့်ရ Emily Huang ကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံကိုရှင်းပြန်အသားရဖို့ရေးသပါတီစလုံးကခေါင်းဆောင်တွေနဲ့ဆွေးနွေးပြီးအမေရိကန်နိုင်ငံရဲ့ယက်တီချက်တခုရယူဖို့ Joe Biden ကမျှော်မှန်းထားတယ်လို့လည်းပြောခွင့်ရ Huang ကပြောပါတယ်။ဗိုလ်ဒေဦးနေကသမ္မတ Joe Biden ကြံတက်စာတင်ဆိုပြီး မိနစ်ပိုင်းတွင်မှာပဲတရုတ်နိုင်ငံကထရမ့်အစိုးရလက်ထက်တာဝန်ယူခဲ့တဲ့ထိပ်တန်းအမေရိကန်တာဝန်ရှိသူတွေကိုဖိတ်ဆို့တက်ခိုင်းအရေးယူလိုက်တာဖြစ်ပါတယ်။အဲ့ဒီအထက်နိုင်ငံခြားရေးဝန်ကြီးဟောင်းမိုက်ပိုပီယိုလည်းပါပါတယ်။ထရမ့်ရဲ့ကုန်သွယ်ရေးအကြံပေးဟောင်းပီတာနာဗာရိုအမျိုးသားလူကြုံရေးအကြံပေးဟောင်းရောဘတ်အိုဘရိုင်နဲ့သူ့မတိုင်ခင်ကအကြံပေးဂျွန်ဘိုလ်တန်တို့လည်းတရုတ်တက်ခိုင်းလိုက်တဲ့ပုံကိုယ်တွေတဲ့ပါဝင်ပါတယ်။ကမ္ဘာအမြင့်ဆုံးအေရတ်တောင်ပေါ်မှာတောင်တက်သမားတွေခြံရိပ်ခဲ့တဲ့အမိုက်တွေကိုအနုပညာပစ္စည်းတွေအဖြစ်အသွင်ပြောင်းလဲဖြစ်ပြီးအဒီနာကပကြီးပြာကန်းတစ်ခုမှပြသသွားဖို့ဒေသခံပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကစီစဉ်နေပြီးဖြစ်ပါတယ်။ကမ္ဘာအမြင့်ဆုံးတောင်ကိုအမိုက်ပြည်ရန်နေရာတစ်ခုဖြစ်သဘောပတာကြဖို့သတိပေးလိုတဲ့အနေနဲ့အခုလိုကောက်ယူရတဲ့အမိုက်တွေကိုစူးစီးအသွင်ပြောင်းပြီးအနုပညာပြာကန်းမှပြသသွားမှာဖြစ်ပါတယ်။အမြင့်ပေ1900ကျော်ရှိတဲ့အေရတ်တောင်ထက်တောင်ပေါ်မှာတောင်တက်သမားတွေကအသုံးပြုပြီးသားအောက်ဆီဂျင်ဘူးတွေ၊ရွက်ပြင်တဲ့အပျက်စီးတွေ၊လေကားအကျိုးတွေ၊တပူးကိုနေတဲ့ပလတ်စတစ်မိုက်တွေကိုစွန့်ပြလေရှိတာပါ။အဲဒီမိုက်တွေကိုအသွင်ပြောင်းပြီးတပူးကြီးအနုပညာပစ္စည်းတွေအဖြစ်ဖန်တီးဖို့ဒီပေါ်ဒေတာကန်တွေနဲ့နိုင်ငံရေးခြားကအနုပညာရှင်တွေပူးပေါင်းပါဝင်ပြီးဒေတာကန်တွေကိုလက်ကျင့်တင်ကြားပေးသွားမယ်လို့ပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Sagamata Nick Center ကစီမံကိန်းမန်နေဂျာတိုမီကိုစတပ်ဆန်ကပြောပါရယ်။တောက်ချက်ဒီမနေ့ခင်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်တဲ့အတူကြီးညာခဲ့တာဖြစ်ပါတယ်။အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျန်တော့ဝင်းမင်ပါ။ American သမ္မတသည်ဂျိုးဘိုင်ဒန်အစိုးရလက်ထက်မှာမြန်မာနိုင်ငံကိစ္စအပေါ်အဓိကမျှော်လင့်နိုင်တာတွေကို American ဆိုင်ရာမြန်မာပြန်မှချီနောက်အနိုင်ရအစိုးရပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရတယ်။တခိုင်ပြည်နယ်ကအဓိကပါတီခေါင်းဆောင်တွေကိုမေးရမှာတန်မရှိဥအောင်လင်းကအခုလိုစရှင်းပြပါတယ
်ဒီခဏကိုကျွန်တော်တက်ရောက်ခွင့်ရခဲ့ပါတယ်ဒီသမ္မတဟာဘိုင်ဒန်ဟာဆိုလို့ရှိရင်တော့အမေရိကန်နိုင်ငံကအခုပြင်ဆိုင်နေရတဲ့စီလုံးရင်းမှုကိစ္စအဲစီးပွားရေးကိစ္စအကြမ်းမာရေးကိစ္စတွေကိုပြည်သူတွေနဲ့အတူတူပြင်ဆိုင်ပြင်ရှင်းမယ်ဆိုတဲ့ဟာကိုအဓိကထားပြီးတော့ပြောသွားတာတချိန်နဲ့ပါပဲနိုင်ငံတကာဆက်ဆံရေးကိစ္စနဲ့ပတ်သက်ပြီးတော့ပြောသွားတာရှိပါတယ်အမေရိကန်နိုင်ငံကတော့ကမ္ဘာပေါ်မှာမြန်မာပြည်နိုင်ငံနဲ့ဖြစ်တဲ့ဥဆောင်ရတဲ့ပြည်တဲ့နိုင်ငံတနိုင်ငံနဲ့ဖြစ်တဲ့အတွက်ကြောင့်မြန်မာနိုင်ငံကလည်းသူ့ရဲ့မိကွန်းကိုလေးထားပြီးတော့ကျွန်တော်တို့နားထောင်ခဲ့ပါတယ
်အခုလိုရွေးကောက်ပွဲပြီးအားလုံးစီစီလုံးလုံးပြန်လုပ်ကြဖို့အဓိကပြောခဲ့တာကမြန်မာနဲ့တခြားနိုင်ငံတွေအတွက်လည်းနမူနာယူစရာဖြစ်တယ်လို့ဥအောင်လင်းကဆက်ပြောပြီးအခုသမ္မတဘိုင်ဒန်ပြောခဲ့တယ်လို့ဆွေးနွေးဆုံးဖြတ်ရာမှာသူ့အမေပါခဲ့တယ်လို့တခြားသူတွေကရှုံ့မြင်ပြီးလုပ်မယ်လို့ပြောတာကမြန်မာအတွက်လည်းအထောက်အကူပြုနိုင်တယ်လို့ဆိုပါတယ်အဲ့ဒီတော့အခုလိုသမ္မတအသင်းအစိုးရအနေနဲ့မြန်မာနိုင်ငံအပေါ်အဓိကဘာတွေဆွေးနွေးလာနိုင်ပါလဲလို့မေးရမှာ NLD ပြောခွင့်ရဒေါက်တာမျိုးညွန့်က
သမ္မတအသင်းကလူခွင့်ရေးကိုဦးစားပေးတယ်အဲ့တော့ရခိုင်ပြည်မြောက်ပိုင်းအရေးမှာဒီနေထိုင်နေတဲ့သူတွေပြန်လည်လာရောက်ပြီးတယ်ပို့ပြီးတော့လေးနဲ့ထားတောင်းဆိုတာရှိလာနိုင်တယ်ဒါပေမဲ့မြန်မာနိုင်ငံရဲ့ပဂရိအခြေအနေကိုနားလည်တဲ့တာဝန်ရှိသူတွေကိုခံထားတဲ့အတွက်မူဝါဒချမှတ်တဲ့လူတွေသဘောပေါက်အောင်တည်ကြနိုင်တယ်လို့လည်းပြောလင်းပါ
အခုလိုမြမအရေးကြားရှင်သူတွေဥပမာအရင်လက်ထောက်နိုင်ငံသားဝင်ကြီးကတ်ကမ်ဘယ်ကိုတိုင်အခု NSC အမျိုးသားလူကြေးကောင်စီအဖွဲ့ဝင်ဖြစ်လာတာအပြင်သမ္မတဘိုင်ဒန်ကိုယ်တိုင်လည်းရင်းနှီးမှုရှိခဲ့တယ်လို့ဦးအောင်လင်းကထောက်ပြပါတယ
်။သမ္မတဂျိုးဘိုင်ဒန်ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့လည်း2016ခုနှစ်တုန်းကအမေရိကန်နိုင်ငံကိုလာရောက်ခဲ့တဲ့နောက်ဒုတိယသမ္မတအနေနဲ့သူ့ရဲ့အိမ်မှာမနက်စာတွေ့ဆုံခဲ့ဘူးတဲ့လူဖြစ်ပါတယ်။နောက်ကတ်ကမ်ဘယ်ဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တယ်လို့ယူဆတဲ့အဲမှာသားလူတွေပို့ပြီးတော့နားလည်ပြီးတော့ပို့ပြီးတော့ဓမ္မဒိဋ္ဌာန်ကြကြစဉ်းစားတတ်တယ်သူကဆိုလို့ရှိရင်မြန်မာနိုင်ငံကို2009ခုနှစ်တုန်းကတမတော်ဆိုရခစ်တွန်းကတွားရောက်ခဲ့တဲ့အဆင့်မြင့်ဆုံးအမေရိကန်ဆိုရဝန်ထမ်းတစ်ယောက်ဖြစ်ပါတယ်သူတွားပြီးတဲ့နောက်ပိုင်းမှာအမေရိကန်သမ္မတနိုင်ငံသားဝန်ကြီးတို့ရဲ့မြန်မာနိုင်ငံခီးစဉ်တွေတွေ့မြင်ခဲ့ရတာဖြစ်ပါတယ်
အဲဒီတော့အခုလိုအရင်တီကျွမ်းခဲ့တာတွေကြောင့်အဓိကဆွေးနွေးလာနိုင်တဲ့ရခိုင်ပြည်မြောက်ပိုင်းရိန်ဂျာမွတ်စလင်ဒုက္ခသည်အရေးကိုဘယ်လိုမျှော်လင့်ထားပါလဲလို့မေးရမှာဦးအောင်လင်းကပဲ
အဲဒီဟာနဲ့ပတ်သက်ပြီးတော့လည်းပြဿနာဖြေရှင်းဖို့အတွက်ဆောင်ရွက်နေတဲ့ကိစ္စတွေနောက်ဒီအတိုက်ဝိုင်းတစ်ခုရှားမှာညဉ့်ညမ်းရင်းနဲ့သဟဇာတာဖြစ်ဖို့ကိစ္စတွေပုံမျိုးတို့တဲ့ကိစ္စတွေကဘာတွေလုပ်နေလဲဆိုတဲ့ဟာကိုပုံမှန်နည်းနည်းနဲ့အခုဆိုရအောင်လေဆက်ပြီးတော့ကျွန်တော်တို့ပြောဖို့ရှိပါမယ်။အခုမြန်မာနိုင်ငံကိုမနေ့နေ့ကပဲတာမခန့်ကြွားပေးခဲ့တဲ့တာမကြီးကွန်ဗေဒါဆိုလို့ရှိရင်လည်းမြန်မာနိုင်ငံမှာတောင်းထားတောက်ခဲ့ပူတဲ့လူဖြစ်တဲ့အပြင်ကို တောင်အားဒေသမှာတာဝန်ကျတဲ့လူဖြစ်တဲ့အတွက်ကြောင့်ဒီဒေသအခြေအနေကိုလည်းကောင်းစွာသိရှိထားလို့ဖြစ်ပါတယ်။မြန်မာကောင်းဆောင်တွေကလည်းသူ့ကိုလည်းဒီတခိုင်ဒေသမှာနေထိုင်နေတဲ့မွတ်စလင်တွေကိစ္စအပေါ်ဝင်ခြားဖွံ့ဖြိုးရေးကိစ္စ၊ဒေသရေးဆောင်ရွက်တဲ့ကိစ္စ၊စီးပွားရေးဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုလည်းဆင်ပြမှာဖြစ်ပါတယ်။
ဒီပေါ်ရခိုင်ပြည်နယ်မှာအများအများဆုံးနိုင်ထားတဲ့ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်နဲ့မြောက်မြို့နယ်ပြည်သူ့လက်ထောက်မှဦးလှစောကတော့
ရခိုင်ပြည်ပြည်ရဲ့ခါမှာဒီရခိုင်တပ်တော်နဲ့တမတော်နဲ့ကြားထဲမှာဆုံးပြပေါ့လေနားလည်မှုတစ်ခုနဲ့ပြစ်ခတ်ရက်ဆဲလိုက်တယ်ဆိုတော့အဲ့ဒီချိန်မှာပဲအမေရိကန်မှာလည်းအစိုးရအစ်တက်လာတယ်ဆိုတော့ငြိမ်းချမ်းရေးပြဿနာကိုအထိုင်မှာလုံနိုင်တယ်ဆိုရင်အစိုးရတည်းကလုံနိုင်တယ်ဆိုရင်နောက်ဆက်တွဲပြေးသွားတဲ့အဲ့မွတ်စလင်ပြဿနာတွေကိုလည်းတစ်ဆက်တည်းကင်တွေနိုင်လို့ထင်တယ်အဲ့တော့အမေရိကန်ဘက်ကစိတ်ဝင်စားနိုင်တယ်ဆိုရင်တော့ကောင်းပါတယ်
ဒီရင်ဂျာဆိုတဲ့တုံးတော့ကတော့မြန်မာဆွေရကတရားဝင်လက်ခံထားခြင်းမရှိပါဘူးခင်ဗျာကျွန်တော်ဝင်းမမ
အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့ဦးစားပေးအစီအစဉ်တွေထဲမှာကမ္ဘာတဝန်းကဒီမိုကရေစီမဟာမိတ်တွေနဲ့ဆက်ဆံရေးပြန်လည်ခိုင်မအောင်လုပ်ပြီးတော့အမေရိကန်ရဲ့စံတန်ဖိုးဒီမိုကရေစီမြင့်တင်ရေးဆောင်ရွက်ဖို့လည်းပါဝင်ပါတယ်ဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စတွေပြန်လည်မြင့်တင်တဲ့အခါမှာလူ့ခွင့်ရေးအားနည်းတယ်လို့အမြင်ခံရတဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာရောဘယ်လိုဖြစ်လာနိုင်ပါသလဲနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာအမေရိကန်ပြည်ထောင်စုအခြေစိုက် Stimson Center တက်သည့်ပညာရှင်များအဖွဲ့ကသုတေသည်ကိုအမရတီဟာကိုဆက်သွယ်မေးထားပါတယ်ရိုဟင်ဂျာကိစ္စအပအဝင်လူ့အခွင့်အရေးကိစ္စတွေထောက်ပြစရာရှိနေတဲ့မြန်မာနိုင်ငံနဲ့အမေရိကန်ဆက်ဆံရေးအဖို့အထက်မဖြစ်အောင်ဘယ်လိုလုပ်တဲ့နယ်ထဲမှာလဲလို့ပထမဆုံးစာမေးပါတယ်
ပုံမှန်တော့အမေရိကန်ပြည်အောင်စုကနေဒီမှာနိုင်ငံကိုလူ့ခွင့်နဲ့ဆက်ဆံတဲ့အခါမှာသူကတော့မူဝါဒတော့သူကပြားသွားပြန်ပေါင်းရမှုတင်းမရှိဘူး။ဒါရဲ့ဆိုတာတက်တက်သူကဒီဝင်ကြကိစ္စကိုသူပြောမယ်။ပြီးကျွန်တော်ဒီတိုင်းကဒီတိုင်းမှာဖြစ်တဲ့စစ်ကိစ္စဖြစ်မဲ့သူလူ့ခွင့်ချိုးဖောက်မှုတွေကိုသူကပုံမှန်အားဖြင့်ပြောဆဆိုတာရှိ။ဒါဘယ်လိုဆိုတာနိုင်ငံရဲ့ဒီဟို policy ကိုကနိုင်ငံကဆက်ဆံရေးမှာအဲ့ဒါကိုအခြေခံပြုလို့ရှိမှာ။ဒါကတော့သူကဒီဟို State Department နဲ့ assessment တွေပြောတာပေါ့။ဒါပေမဲ့အဲ့လိုမျိုးသူလူ့ခွင့်နဲ့ပတ်သက်တဲ့ကိစ္စတွေကိုဖြည့်ရှင်းဖို့ချင်းကတ်တဲ့အခါမှာဒီမိုကရေစီအစိုးရကအများသောအားဖြင့်မြန်မာနိုင်ငံကိုချင်းကပ်တဲ့အခါမှာသူကပုံမှန်အားဖြင့်ဒီပို့ပြီးတော့ proactive ဖြစ်တယ်လို့ပြောမလားပြည်တင်ပြီးတော့ဖွေခံပိတ်ဆို့တာတကယ်ကဒီအစိုးရနဲ့ညီကစဉ်းစားပြီးတော့ပူးပေါင်းပြီးတော့ပုံမှန်ပို့ပြီးတော့ဆက်ဆံရေးတိုးမြင့်တာလို့ပြောကျွန်တော်ကအရင်ကတွေ့ရကျွန်တော်ဥပမာလက်ထပ်မှာတစ်ခုလုံးပေါ့ဒီလက်လူခွင်နဲ့ပတ်သက်တဲ့မူဝါဒတော့ဒီအိုင်းမှာရှိနေမယ်ဒါပေမဲ့မြန်မာနိုင်ငံအစိုးရနဲ့ဆက်ဆံတဲ့အခါမှာတော့သူက proactive ဖြစ်နေကျွန်တော်ကချင်းကပ်မယ်လို့ကျွန်တော်သုံးသပ်မိပါတယ်ခင်ဗျာပြားသောအဖြစ်ကျွန်တော်တို့ရဲ့အတွေ့အကြုံကတော့ Democrat အစိုးရတွေကသူ Civil Society နဲ့ NGO ကျွန်တော်တို့က support လုပ်တာပုံများတယ်အဲ့တော့ချေလျှောက်မှာတော့ဒီUS ကနေပြီးတော့မြန်မာနိုင်ငံမှာ civil society အားကောင်းမှုလူ့ခွင့်ရေးနဲ့ပတ်သက်တဲ့ဒီလိုဟိုတုံ့ပြန်ဖို့အတွက်ကိုတော့ civil society နဲ့ပတ်သက် engage ဖို့လုပ်မယ်ကျွန်တော်လည်းပြောမှတ်ပါတယ်ခင်ဗျာ
အဲ့တော့ကိုအမရတီဟာခုနကဆွဆွပြောခဲ့တယ်လို့ပြောပေါ့နော်ဒီမြန်မာနိုင်ငံနဲ့အမေရိကန်တပ်တမဆက်ဆံရေးဒီတော်တော်လေးပြန်ကောင်းအောင်လုပ်ခဲ့တဲ့ Obama အစိုးရလက်ထက်ကဟိုမြန်မာနိုင်ငံကိုလာသွားတဲ့ထိတ်တဲအရာရှိတယောက်ဖြစ်တယ်ပေါ့နော်ဒီ Anthony Blinken သူဆိုရင်အခုဒါအမေရိကန်နိုင်ငံသားကြီးဝင်ကြီးဖြစ်လာတော့မယ်နောက်အခုအင်ပြူတော်မှာပြောခွင့်ရဖြစ်လာတဲ့ဒီ Jen Psaki ဆိုတာကလည်းအရင်တော့ကဒီ Obama အစိုးရလက်ထက်တုန်းကပဲဒီနိုင်ငံသားကြီးဌာနပြောခွင့်ရအောင်လုပ်ခဲ့တာပါအဲ့တော့ဒီမြန်မာရေးကိစ္စဒီဆိုရင်တော်တော်လေးတည်တဲ့သူတွေဖြစ်တယ်ပေါ့လေဆိုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့ကိစ္စတွေပေါ်လာတဲ့အခါမှာသူတို့ကဒီထဲထဲဝဝင်ကင်တွဲနိုင်မဲ့သူမျိုးတွေဖြစ်တယ်ဆိုတော့မြန်မာအစိုးရဘက်ကအမေရိကန်အစိုးရနဲ့ဆက်ဆံတဲ့အခါမှာရောဘယ်လိုမျိုးပပနဲ့ကင်တွဲဆောင်ရွက်တင်တယ်လို့ပြောချင်ပါလဲရှင
့်ဥပမာပြောသလိုပါပဲကျွန်တော်တို့ဒီလက်ရှိ administration မှာဒီဟိုပေါ်ဒီ policy ဘက်ညာတို့တတိယထားပေါ်ကပို့စေတော်များကကျွန်တော်မြန်မာနိုင်ငံနဲ့ရင်းနှီးတာလို့ဖြစ်နေပြီးသားဖြစ်တယ်ပြီးအဲ့ကသူကများဟိုဒီ contextual knowledge ပေါ့ဒီမှာနိုင်ငံနဲ့ပတ်သက်တဲ့အခါမှာဒီစံတစ်ခုအခြေပြုရတဲ့ကြည်ဟာတဲ့ဆိုင်ရယ်ကမြန်မာနိုင်ငံမှာဒီပတ်သက်တာဘယ်လိုမျိုးရှိနေလဲဆိုတော့အတော်အသင့်နားလည်ပြီးတဲ့ဖြစ်တယ်ဖြစ်တော့မြန်မာနိုင်ငံအနေနဲ့ American ပြောင်းတဲ့ဆက်ဆံတဲ့အခါမှာကျွန်တော်တို့ကဟိုအရင်ဆိုးရထက်ပိုပြီးအစီအပြေမဲ့တလိုင်းကကျွန်တော်တို့ကဘာလို့တွေ့နိုင်လဲဆိုဒီလူတွေကိုကျွန်တော်တို့ကဒီ context ကိုရှင်းပြဖို့ကပုံမှန်ထက်ကျွန်တော်တို့ကအတိုင်းအတာတစ်ခုရှေ့ရောက်ပြီးသားဖြစ်နေဥပမာအဖြစ်ကျွန်တော်တို့ဒီဟို ranger ကိစ္စဆိုတာကလည်းကျွန်တော်ဥပမာဖြစ်အခြေအနေတွေကရှိခဲ့တဲ့အတွက်သူတို့ကအတိုင်းအတာတစ်ခုတို့ထောင်နားလေးပြီးသားဖြစ်တယ်ဒီလိုပဲကိုတခြားခြားသောပြောရေးဆိုပြပုံကိုယ်စလေမာနိုင်ငံလာပြီးတော့ကျွန်တော်အရင်ဦးသိန်းစိန်ဆိုအောင်မှလည်းကျွန်တော် engagement လုပ်ခဲ့ပြရတယ်ရှိရပေါ့ဒီတော့ဒီမှာဆိုအနေနဲ့ American ပြောင်းလို့ဆက်ဆံတဲ့အခါကျွန်တော် line 3 line ပေါ့ပထမတလဲတော့ check ကွာပေါ့ဒါကတော့ဒီ official announcement နဲ့ officially ပြောတာပေါ့ဒါကြီးကတော့ပုံမှန်အပြည့်သွားပြန်ကျွန်တော်စာထုတ်တာလည်းရှိရပါလိမ့်ဒါပေမဲ့ကျွန်တော်အနေနဲ့ focus ကိုလုပ်တင်တာက track 1.5 track 2ပေါ့ track 1.5 ဆိုတော့ကျွန်တော်တို့ကဒီတရားရှိရေးကမြန်မာနိုင်ငံကိုသွားပြန်ရှိနေတယ်ဒါပေမဲ့ကျွန်တော်တို့ကဒီ official position ကိုအခြေပြုပြီးတော့မဟုတ်ဖဲနဲ့ပြဿနာဖြေရှင်းဖို့အမြင်နဲ့ policy တစ်ခုဘယ်လိုမျိုးရှိတူးမလဲဆိုတဲ့ track 1.5 ပေါ့အဲ့ဒါမျိုး shuttle diplomacy ကိုကျွန်တော်တို့ဦးသိန်းစင်ဆိုတာစာကကျွန်တော်လုပ်ခဲ့နောက်မှိုက်ခီလုပ်ခဲ့ရပေါ့ဒါ track 2ပေါ့ track 2ကကြောင့်ကျွန်တော်ဒီ think tank နဲ့ချင်းချင်းပြီးတော့ဒီဘက်ကမြန်မာဘက်က think tank နဲ့ US ကပြောတာလို့ကောင်းတယ် US က think tank နဲ့သူရဲ့ policy ကိုဘယ်လိုမျိုးမြန်မာနိုင်ငံမှာ engage လုပ်မလဲဆိုတာကျွန်တော်အဲ့ဒီ track 2 relation အနေနဲ့ဆက်ကျွန်တော်တို့ကဟို policy ကိုလိုအပ်တယ်လို့ tailoring လုပ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
နောက်တစ်ချက်ကလည်းပေါ့နော်ဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးဒီ Thomas Fighters ဆိုရင်ဒီမြန်မာနိုင်ငံရောက်လာတာတိတ်မကြသေးတဲ့တပ်အမတ်အစ်စ်ပေါ့လေဖြစ်ပါတယ်အဲ့တော့သူ့အနေနဲ့ရောဒီမြန်မာအရေးကိစ္စတွေပါပေါ့နော်ဘလို့ကိစ္စတွေကိုပို့ပြီးတော့ကင်တွယ်သင့်တယ်လို့မြင်လဲဘာဖြစ်လို့လဲဆိုတော့သူ့မတိုင်ခင်တပ်အမတ်ကြီးပေါ့နော် Scott Marcial လက်ထက်မှာဆိုရင်တော့ engagement ကတိတ်ဟိုတိတ်မမြင်ခဲ့ရဘူးပေါ့လေဆိုတော့အခုတပ်အမတ်ကြီးအစ်အနေနဲ့ကရောသူ့ဘက်ကပေါ့နော်ဒီလိုမြန်မာအရေးကိစ္စတွေမှာဆော့ဆော့ကပြောလိုပဲဘက်ပေါင်းစုံကနေပြီးတော့ကင်တွယ်ဖို့အတွက်ဘလို့ပို့ကိစ္စတွေသူပို့လှုပ်တင်တယ်လို့ရောမြင်ပါလေရှက
်လက်ရှိ ambassador တွေကကျွန်တော်ဘလို့သွားမလဲဆိုမှကျွန်တော်ကြည့်ရမှာကဒီ state department ကဘလောက်အတိုင်းတာဒီမြန်မာနိုင်ငံကို engage ပြန်လုပ်ချင်မလဲပေါ့ဒီပုံမှန်လက်ရှိအနေနဲ့ပဲတစားရထုတ်လိုက် official visit တွားလိုက်စာအပြန်လမ်းထုတ်တဲ့ခါမျိုးတွေတွားမလားဒါမှမဟုတ်လို့ရှင်ပေါ့ကျွန်တော်မြန်မာနိုင်ငံလက်ရှိဆက်ဆိုင်ရဒီထပ်ပေါ်ပြီးအစင်တခုမြင်မလားဆိုတော့ဟာမျိုးကြည့်လို့ရပါဒါပေမဲ့နှစ်ခုရှိတာက Obama administration တွေကသူတို့မြန်မာနိုင်ငံကို proactively ဆက်ဆံနေဆိုတာကသူတို့ Obama administration ရဲ့ကျွန်တော်တို့ကဒီတခုတည်းသောဒါမှမဟုတ်ရှင်လေ one of the few ပေါ့မြန်မာနိုင်ငံသူ့ရဲ့ဟို diplomatic success လို့သူကပြချင်တာ哦သူတို့မြန်မာနိုင်ငံ open up လုပ်ပြီးလဲဆိုပြချင်တာ哦ခမောက်သွားတော့ North Korea လို့ဆိုတာပေါ့ဆိုတာကြီးတယ်မဆုံးပြေပေါ့ဒီတော့လက်ရှိ Biden အစိုးရအနေနဲ့ကဟိုမြန်မာနိုင်ငံကိုသူက opening up ဒီချက်ပိုကောင်းတယ်ဆိုတာမျိုး step ပိုသွားပြီးတော့ပြချင်လာဒါမှမဟုတ်ရှင်ဘယ်လိုမျိုးလဲသွားမလဲပေါ့ဖြစ်နိုင်ကြီးတစ်ခုကတော့ကျွန်တော်တို့ကဒီ Indo-Pacific strategy ကိုအခြေခံပြီးတော့ US ကနေပြီး engage လုပ်နိုင်မယ်ကျွန်တော်ထင်တယ်အဲ့လို engagement လုပ်လို့ရှင်တော့ကျွန်တော်အတိုင်းအတာတစ်ခုဒီ proactively ဆက်ဆံဖို့အတွက်လမ်းကြောင်းတစ်ခုရှိမယ်ကျွန်တော်မြင်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအခြေစိုက် Stimson Center တက်သည့်ပညာရှင်များအဖွဲ့ကတုတ်တေတီကိုအမရတီဟဖြစ်ပါတယ်ရှင်မြန်မာအစိုးရကတော့ Rohingya ဆိုတဲ့အတုံးနှုံးကိုလက်မခံပါဘူးကျွန်မဆွေမြန်ပါပါရှင်
တနေ့အေရခိုင်လက်နက်ကန်ဖွဲ့တို့တိုက်ပွဲတွေစတင်ဖြစ်ပေါ်ခဲ့တဲ့ပုံနှကြုံမျိုးနဲ့တော်ဖြတ်ဆောင်ဒေသမှာလမ်းမဆက်တွေပြိပိန်ထားတဲ့ကြောင်းဒေသခံတွေတော်ရဲလာရင်လည်းကျန်းမာရေးပိုင်းဆိုင်ရာခက်ခဲတွေနဲ့ရင်ဆိုင်နေရတဲ့ကြောင်းပြောရှင်ပါတယ်ကျွန်တော်တတ်နိုင်ပါပုံနှကြုံမျိုးနဲ့ရဲ့အနောက်မြောက်ဖက်မှာရှိတဲ့တော်ဖြတ်ဆောင်ဒေသမှာပြီးခဲ့တဲ့2018ခုနှစ်ကွန်ပိုင်းလောက်ကတိုက်ပွဲတွေဖြစ်ပေါ်ခဲ့တာတွေရှိပြီးဒေသခံတွေအဓိကတော်လာနေကြတဲ့ပုံနှကြုံမျိုးနဲ့တော်ဖြတ်ဆောင်လမ်းကိုပိတ်ထားခဲ့တာလည်းဖြစ်ပါတယ်အဲ့ဒီတော်ဖြတ်ဆောင်ဒေတာမှာတိုက်ပွဲတွေရပ်တိုင်းထားတာတနည်းကျော်လောက်ရှိပေမဲ့လည်းပိုက်စားတဲ့ကုန်းလမ်းတွေပြန်မဖွင့်သေးတယ်လို့လူကြီး9000လောက်အကူနေရတဲ့ပို့ရှိပင်တိုက်နေစစ်ရုံမှာလည်းဆရာဝန်မရှိတာကြောင့်မခံခံတန်ကတော့သူ့ရဲ့တောက်ဦးလေးကိုဆုံရှုံလိုက်ရတာလည်းဖြစ်ပါတယ်
။ဒီမင်းတို့ကပုံနှက်ချက်မသွားဘဲနဲ့ဟိုကကွမ်းတောင်ကနေပြီးတော့တစင်သွားတာကွမ်းတောင်ကနေပြီးတော့ဟိုကားနဲ့တစင်သွားတာအဲ့ခါကျတော့တောင်းနာရီလောက်တော့ကြာမြင့်တယ်။အဲ့အချိန်တူတင်းကတော့ကြာသွားတယ်။အဲ့အချိန်မှာခလေးအားကျတော့အဲ့ရှင်တွင်တို့တွင်မှာသေသွားတာဖြစ်တယ်။ကိုကရေလန်းတစင်ကုန်းလန်းတစင်ဆိုတော့တော်တော်ဝေသွားတယ်။အဲ့အရှင်တို့တွင်မှာသေသွားတာလို့ထင်တယ်။မင်းကတော့
မခန့်ခန့်ပိုင်းကတော့လမ်းမဆက်သွေးရင်းနဲ့တခုသေးသောတိုင်းနဲ့ဆေးရုံမှာဆရာဝန်မရှိတာကြောင့်သူ့ရဲ့ရင်သွေးလေးကိုဆုံရှုံလိုက်ရတာကြောင့်နောက်လူတွေသူ့လိုမဖြစ်ဖို့အတွက်ပိုက်ထားတဲ့လမ်းတွေကိုပြန်ဖွင့်ပေးဖို့နဲ့ပုရှိပင်တိုင်းနဲ့ဆေးရုံမှာဆရာဝန်တယောက်ခန့်ထားပေးစီရှင်တယ်လို့ပြောပါတယ်
။တော်တော်လေးကိုဦးစင်းတော့ကိုကမျောလင်းထားတယ်လို့မဖြစ်လာတော့ဒီလိုရှင်ကောင်းကလေးယောက်ျားလေးဆိုတော့လေပို့ပြီးတော့ညမျောတာပေါ့ကိုလိုမျိုးသူများတွေအဲ့လိုမဖြစ်စေရှိဘူးသူကမအဲကြောင့်အဓိကတော့လမ်းမဆက်တဲ့ညဆရာဝန်လို့အဲ့ဒါလို့ထင
်ရခိုင်ပြည်နယ်မှာလူရဲ့3%တတိုင်းနေထိုင်ကြပြီးလူဒီယာမှာ80ကျော်လောက်ကကြီးလဲဒေသတွေမှာနေထိုင်ကြတာဖြစ်တယ်လို့2014ခုနှစ်သကောင်စီရင်မှာဖော်ပြထားပြီးကျန်းမာရေးဝန်ထမ်းကတော့လက်ရှိစရင်ရ4463ဦးရှိတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကသိရပါတယ်။လက်ရှိတော်ဖြတ်ဆောင်ဒေသမှာတိုက်ပွဲတွေမရှိတော့တာတစ်နှစ်ကျော်လောက်ရှိနေပြီဖြစ်ပေမဲ့လည်းအခုရှိနေကုန်းလိုင်းတွေပိတ်ထားတာကြောင့်ဒေသခံတွေဟာရေလမ်းကြီးတစ်ခုတည်းကိုပဲအောက်ကိုနေရတယ်လို့ကျန်းမာရေးနဲ့လမ်းမဆက်တွေရဲ့ခက်ခဲတွေကြုံတဲ့နေရတာဖြစ်တယ်လို့လည်းပုရှိပင်ကြီးရွာအောင်ရှောင်းမှုဦးကျော်စိုးကပြောပါတယ်
။ကုန်းလိုင်းကလည်းပိတ်ထားတယ်ဆိုတော့ကျွန်တော်ကတော့လို့မရတော့ဘူး။အဲ့တော့ကြောင့်ရေလမ်းခေကုန်းကြီးကတော်နေရတယ်။ရေလမ်းခေတော်တဲ့အချိန်မှာရေလမ်းခေကဒီပုရှိရင်ကနေဘုန်းချင်းကိုတော်တဲ့ခါ၃နာရီရောက်ကြတယ်၂နာရီကျော်၃နာရီပဲဝင်ရောပေါ့ညနေ ဒီလိုဆိုရင်နှစ်နာရီခွဲနေ့လေးဆိုရင်တော့သုံးနာရီအလောက်တော့ရတယ်အဲ့ဒီကလူနာတွေကခက်ခွင်ကျင်ရတယ်ဟိုလန့်ကင်းမှာကလေးတွေကလေးမေထော်ပေါ့ကိုဝင်ဆောင်တွေပေါ့ကလေးတွေတေတာတို့နောက်ပြီးတော့ဟိုရောဂါအကြည့်ဖြစ်တဲ့လူတွေဆင်းရဲကိုချင်းမမြောက်လို့တွေလူတွေရှိတယ်အဲ့ဒီမျိုးကျင်ရတယ်အဲ့ဒါကြောင့်ကျွန်တော်ဒီပဲဝန်းကျင်မှာအဓိကဒီတိုက်နေဆင်းတခုပဲအောက်ကိုပြီးတော့ကျင်းမှတော့ကိုနေရတဲ့ရောဖြစ်တယ်ဒီချောင်းတစ်ချောင်းရဲ့ဒီချောင်းကအရင်တုန်းကလေးဘယ်လိုပြောမလဲဆိုတော့စီစုံနှံ့မြတ်စွာအကျင့်ကျင်ခဲ့တဲ့ဒါတခုဖြစ်နေတယ်အဲ့ဒါကြောင့်ကျွန်တော်တို့တိုက်နယ်ဝေါ်ဒီတော်ပြချောင်းကိုအဓိကဒီတိုက်နယ်ဆိုင်ဆိုင်ရဲ့ချင်းချင်းနဲ့ဒီကုန်းလန့်ခကြီးပုံလင်းကျမ်းကနေဒီကျစ်တော်လန့်ပေါ့အဲ့လန့်ကိုဖွင့်ပြစီဒီလိုလေ
တော်ပြချောင်းဒေသမှာချင်းကအုပ်စု60ကျော်နဲ့လူဦးရေ5000ကျော်လောက်နေထိုင်ကြတာဖြစ်ပြီးအများစုကတော့တောင်ရံလုပ်ငန်းနဲ့စေတွေးလုပ်ငန်းကိုအဓိကလုပ်ကံကြတာလေးဖြစ်ပါတယ်လက်ရှိမှာလေရခိုင်ပြည်နယ်တွင်းတိုက်ပွဲတွေရဆိုင်နေတာကြောင့်တော်ပြချောင်းဒေသခံတွေအဓိကအားကိုးနေရတဲ့ကုန်းလန့်ကိုပြန်ဖွင့်ပေးစီချင်တယ်လို့ပုရှိပြည်မဟာမိတ်လူမုန်းကစေရဲ့တင်ရဲ့လူငယ်စေယုံရီမို့ကိုရေးစေမောင်ကပြောပါတယ်။နိုဝင်ဘာလ10ရက်နေ့ကရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်တဲ့အခြေအနေတွေဖန်တီးပေးဖို့အဲအဲရခိုင်လက်နက်ကန်ဖွဲ့ရဲ့ကန့်လန့်ချက်ကိုတပ်မတော်ကလက်ခံပြီးတဲ့နောက်ပိုင်းမှာတော့တိုက်ဆိုင်မှုတွေရဆိုင်နေတာနှစ်လလောက်ရှိနေပြီဖြစ်ပေမဲ့တိုက်ပွဲဖြစ်ပေါ်ခဲ့တဲ့မြို့နယ်တချို့မှာတော့ဒေသခံတွေဟာလမ်းမဆက်တွေရဲ့ခက်ခဲတွေနဲ့ရင်ဆိုင်နေရတော့ပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတရင်ပေးပို့ထားတာဖြစ်ပါတယ်
အမေရိကန်တန်ကတောက်ချနေမနေ့ကင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရခင်ဗျာအခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားပေါ်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရပေါ်ဝင်ပြကောင်းလို့တင်ပြပေးတော့ပါမယ်မြန်မာ plays a vital role in India's Indo-Pacific policy India ရဲ့ Indo-Pacific မူဝါဒမှာမြန်မာအဓိကအရေးပါဆိုတဲ့ခေါင်းစဉ်နဲ့ Asian Times သတင်း online မှာ Rohit Jayani ရေးသားတဲ့ဆောင်မကိုကျွန်တော်အောင်မြတ်သူကတင်ပြပေးချင်ပါတယ်အင်းဒီဇင်းနိုင်ငံတွေနဲ့ပုံမှုပူးပေါင်းဆောင်ရွက်လာတာနဲ့မြန်မာနိုင်ငံနဲ့ပုံမှုခိုင်မာတဲ့ဆက်ဆံရေးတွေကိုအထူးအရေးပေးလာတာဟာအိန္ဒိယနိုင်ငံရဲ့ Indo-Pacific မူဝါဒရဲ့အဓိကတောချက်ပဲဆိုပြီးတော့ဆောင်းပါးကိုအစချေရေးသားတာပါပဲ။ပြီးခဲ့တဲ့ဇွန်လမှာကျင်းပခဲ့တဲ့ Shangri-La Dialogue ဆွေးနွေးပွဲမှာအိန္ဒိယဝန်ကြီးချုပ်ကသူ့ရဲ့ Indo-Pacific မူဝါဒနဲ့ပတ်သက်လို့ထက်တင်ပြောကြားရမှာအိန္ဒိယနိုင်ငံဟာလွတ်လပ်ပြီးအမိကိုကင်းတဲ့ဒေသတွင် Indo-Pacific စနစ်အတွင်းမှာအလုံးစုံပါဝင်နိုင်ကြရေးကိုလမ်းပြအဖြစ်ကိုစားပြုသွားမယ်လို့ဆိုပါတယ်။အရှိတောင်အာရှအုပ်စုဝင်နိုင်ငံတွေထဲမှာမြန်မာဟာအိန္ဒိယနိုင်ငံနဲ့ကုန်းမြေနဲ့ရောပင်လယ်ကျင်းမှာစုစုပေါင်း1600ကီလိုမီတာကျော်လောက်ထိစပ်နေတဲ့တခုတည်းသောနိုင်ငံဖြစ်ပါတယ်။အခုဆိုရင်နှစ်နိုင်ငံပူးတွဲစစ်ရေးလေ့ကျင့်မှုတွေပုံမှန်ပြုလုပ်လျက်ရှိပြီးပင်လယ်ပြင်ကင်းလှည့်တာတွေနဲ့စစ်ရေးအကြံပေးတာတွေကိုလည်းမျှဝေလှုပ်ဆောင်လျက်ရှိတယ်လို့ဆောင်းပါးမှာရေးသားထားပါတယ်။အိန္ဒိယ Indo-Pacific အစိုးရချုပ်ရဲ့တောက်တိုင်ခွန်တစ်ခုအဖြစ်ဘေးဥပတ်အနေနဲ့ရှော့ချရေးနဲ့စီမံခန့်ခွဲရေးအရေးအသွေးမြင့်တင်ရေးနဲ့အရင်းမြစ်စီမံခန့်ခွဲရေးရေကြောင်းလုံခြုံရေးရေချောင်းအရင်မြစ်ရေချောင်းကရစနစ်သိပ္ပံနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးနဲ့ကုန်သွယ်ရေးတို့ကိုဆောင်းပါးထဲမှာဖော်ပြထားပါတယ်။ဒါ့အပြင် Indo-Pacific အစိုးရချုပ်ဟာအိန္ဒိယရဲ့ At East ရှေ့ရက်မှာလှုပ်ရှားရေးမူဝါဒနဲ့အိန္ဒိချင်းဦးစားပေးရေးမူဝါဒတွေနဲ့လည်းကိုက်ညီတယ်လို့ဆိုပါတယ်။မြန်မာနဲ့အရှေ့တောင်အာရှနိုင်ငံတွေဟာအိန္ဒိယအရှေ့မြောက်ဒေသနဲ့ချိတ်ဆက်မှာမို့စီးပွားရေးနဲ့လူထုဆက်သွယ်ရေးရှုထောင့်အရအလွန်ရေးပါတယ်လို့ဖော်ပြထားပါတယ်။အိန္ဒိယရဲ့ Sindhuvia ဟာမြန်မာရေတပ်အတွက်ပထမဦးဆုံးရင်ငုတ်တင်ပေါ်ဖြစ်လာပြီးနောက်အိန္ဒိချင်းတရုတ်နိုင်ငံရဲ့တည်ရှိမှုကိုတံပြန်တဲ့သဘောအဖြစ်မြင်ရတယ်လို့လည်းဆိုပါရယ်အိန္ဒိယနဲ့တရုတ်နှစ်နိုင်ငံဟာနီပေါ်ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံနိုင်ငံတွေလိုနိုင်ငံတွေပေါ်ပုံမလွှမ်းမိုးနိုင်မှုကြိုးစားနေတာမို့မြန်မာကိုရင်ငုတ်တင်ပေါ်လွှဲပြောင်းပေးတဲ့အချက်ဟာအရေးပါတယ်လို့ဆိုပါရယ်အိန္ဒိယအနေနဲ့မြန်မာနိုင်ငံအတွင်းတရုတ်ရဲ့ယင်းနှီးမြှုပ်နှံမှုတိုးပွားလာနေတဲ့အပေါ်စိုးရိမ်မှုတွေရှိနေပြီးအထူးသဖြင့်စွမ်းအင်ကဏ္ဍမှာဖြစ်တယ်လို့ရေးသားဖော်ပြထားပါရယ်အိန္ဒိယဟာစွန့်ရင်ကဏ္ဍမှာမြန်မာနဲ့ပူးပေါင်းဆောင်ရွက်ခြင်းအပြင်အကျိုးအမြတ်ရရှိလိုတာကြောင့်ရန်ကုန်အနီးမှာဒေါ်လာ6ဘီလီယံတန်ကြီးရှိတဲ့ရေနံသန့်စင်စက်ရုံစီမံကိန်းတရက်ကိုတည်ဆောက်ချင်နေတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။မြန်မာဟာအိန္ဒိယရဲ့အိန္ဒိချင်းဦးစားပေးရေးနဲ့အရှေ့ရက်မှာလှုပ်ရှားရေးမူဝါဒတွေရဲ့အစိတ်ပိုင်းဖြစ်တဲ့အပြင်စီးပွားရေးယဉ်ကျေးမှုနဲ့လူမှုရေးအရာတူညီမှုတွေရှိနေတာကြောင့်မြန်မာကိုအိန္ဒိယအနေနဲ့အခုထိအရေးကြီးတဲ့နေရာမှာထားသင့်ပေမဲ့လည်းမထားသေးဘူးလို့ဆောင်းပါးမှာထောက်ပြထားပါတယ်။မူဝါဒချမှတ်သူတွေကအရေးတူမရှိသေးတဲ့များကာလပတ်လုံးအိန္ဒိယကိုအိန္ဒိချင်းမိဖက်တွေကယုံကြည်လာနိုင်မှာမဟုတ်ဘူးလို့យေသားဖော်ပြထားပါတယ်။စာရေးသူ Rohit Dayani ဟာသတင်းသမားတူဖြစ်ပြီးတော့ပတ်တန်ရုပ်ရှင်ရိုက်ကူးသူတူလည်းဖြစ်ပါတယ်။အပြည့်စုံတော့ www.asiantimes.com မှာဖတ်ရှုနိုင်ကြပါခင်ဗျာ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။
အမေရိကန်ပြည်အစုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုကြားရပုံစံပြောင်းပြီးတော့ထုတ်လည်ပေးနေရပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လည်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လည်ပေးနေရပါ VOE ရဲ့ထုတ်လည်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။တင်ရန်သာတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့အနေနဲ့မြန်မာအစိုးရဟာအကျိုးအမြတ်ခံစားရသူတွေကိုပေါ်ပြဖို့လိုအပ်တဲ့အကြောင်းဝန်ခင်ကသုံးသက်ရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါရခင်ဗျာ
တွင်ကွတ်တရားစတာထောက်ယူတဲ့လုပ်ငန်းပွင့်လင်းမြင်သာရေးအဖွဲ့ဟာကိုယ်ပတိတို့ရရှိတဲ့အကျိုးအမြတ်ကိုထုတ်ဖော်ဖို့တာဝန်ရှိပါတယ်ဒါကြောင့်အကျိုးအမြတ်ပိုင်ဆိုင်မှုပေါ်ဆောင်ရေးလုပ်ငန်းအဖွဲ့ဆိုပြီး EITI ကဖွဲ့စည်းထားပါတယ်အကျိုးအမြတ်ပိုင်ဆိုင်မှုကိုထုတ်ဖော်ကြဖို့2019မှာကုမ္ပဏီ162ခုကိုဒီလုပ်ငန်းအဖွဲ့ကအွန်လိုင်းကနေပုံစံပို့ပြီးတောင်းခံပါတယ်။ကုမ္ပဏီကအမှန်တိုင်းပေါ်ပြဖို့တာဝန်ရှိပါတယ်။ဒီအကြောင်းကိုလွန်ခဲ့တဲ့ဇန်နဝါရီလမှာရှာလော့တ်ဘိုယာကအစီရင်ခံစာထုတ်ပြန်ထားပါတယ်။ချိန်ဝိုင်းလောက်တာကိုထုတ်ဖော်ခိုင်းတဲ့သဘောပါပဲ။ဒါပေမဲ့ကုမ္ပဏီ122ခုသာပုံစံကိုအချိန်မီပြန်ပို့တာကြောင့်84ရာခိုင်နှုန်းကသာထုတ်ပေါ်တဲ့သဘောရှိပါတယ်ပုံစံပြန်ပို့သူတွေထဲမှာအချက်အလက်ပြည့်ပြည့်စုံစုံပေါ်ပြတဲ့ကုမ္ပဏီက80%သာရှိပါတယ်အချက်အလက်ကျန်လက်ထားတဲ့ကုမ္ပဏီကြီးနဲ့ယုံကြည်စရာမကောင်းတဲ့ကုမ္ပဏီက40%ကျော်ရှိပါတယ်အကျိုးအမြတ်ပိုင်ဆိုင်သူ280ရှိတဲ့အထက်မှာ96ရာခိုင်နှုန်းဟာလူပုဂ္ဂိုလ်တွေဖြစ်နေပါတယ်အစုရှယ်ယာပိုင်ဆိုင်မှုအရာကုမ္ပဏီကထိန်းချုပ်ထားတာပါပဲအချက်အလက်ပြဖို့ပုံစံပေးပို့ထားတာကိုဂယုမဆိုင်တဲ့ကုမ္ပဏီက26ရာခိုင်နှုန်းဖြစ်နေတာကိုစုံစမ်းလေ့လာဖို့အရေးကြီးတယ်လို့ဆိုပါတယ
်အကျိုးအမြတ်ပေါ်ဆောင်မှုပုံစံမှာတင်သွင်းထားတဲ့အချက်အလက်တွေကိုတိကျမှန်ကန်တယ်လို့ EITI လုပ်ငန်းအဖွဲ့ကမယူဆပါဘူးပြည်စုံမှုတသမတ်တည်းဖြစ်မှုရှေ့နောက်ညီညွတ်မှုစတာတွေကိုကြည့်ပြီးပြုပြင်ပြောင်းလဲဖို့သာရည်ရွယ်တယ်လို့ဆိုပါတယ်ဒီနည်းဆိုရရင်တော့လုံးနီးကန်နီးမှန်ကန်ဖို့သာအရင်ဦးစားပေးတဲ့သဘောဖြစ်ပါတယ်။ဒါကြောင့်တိကျမှန်ကန်မှုနဲ့ယုံကြည်စိတ်ချရမှုကိုအကဲဖြတ်နိုင်မှုအတွက်လေးလာဆန်းစစ်ဖို့လိုသေးတယ်လို့လည်းဆိုပါတယ်။ကုမ္ပဏီတွေအနေနဲ့ပေါ်ပြရမယ့်အချက်လက်တွေနဲ့ပတ်သက်ပြီးသင်တန်းပေးတာတွေနဲ့အလုပ်ရုံဆွေးနွေးပွဲတွေလုပ်ပါတယ်။2019တုန်းကရန်ကုန်မှာလုပ်တော့ကုမ္ပဏီ40သာတက်ရောက်ပါတယ်။နောက်တစ်ခါရန်ကုန်နဲ့မန္တလေးမှာလုပ်တော့ကုမ္ပဏီ60သာတက်ရောက်ပါတယ်။ EITI အဖွဲ့ကလိုအပ်တဲ့အချက်လက်တွေကိုတရားစာတာကုမ္ပဏီတွေကမှန်ကန်စွာဖြည့်ချားနိုင်ဖို့လိုအပ်ပါတယ
်။ဒါပေမဲ့ကုမ္ပဏီတွေရဲ့ထုတ်ဖော်တင်ပြခြင်းမှာမှားတာတွေကများနေတယ်လို့ရှာလော့တ်ဘိုယာကဆိုပါတယ်။ချန်လက်ထားတာတွေများနေတာကြောင့်ယုံကြည်စိတ်ချဖို့အခက်အခဲရှိပါတယ်။အစုရှယ်ယာတွေပိုင်ဆိုင်ထားပေမဲ့အကျိုးအမြတ်ရရှိသူမရှိလို့ဖြေတာမျိုးဟာယုံကြည်ကင်းမဲ့တဲ့ဖော်ပြမှုဖြစ်ပါတယ်။အကျိုးအမြတ်ပိုင်ဆိုင်သူတို့ရဲ့နိုင်ငံရေးမှာဩဇာတိတ်ကမှမရှိသူတွေဖြစ်တယ်ဆိုတာကိုဖော်ပြဖို့ပြက်ကွက်တယ်လို့လည်းဆိုပါတယ်စစ်တပ်ပိုင်မြမစီးပွားရေးဥပိုင်ကုမ္ပဏီကအချက်အလက်ပေါ်ထုတ်တင်ပြပြီးမှစစ်တပ်ပိုင်မြမစီးပွားရေးကော်ပိုရေးရှင်းဟာထုတ်ပေါ်တဲ့ပုံစံကိုမတင်ပြဘူးလို့ဆိုပါတယ်စစ်တပ်ပိုင်ကုမ္ပဏီကိုအမှန်တမ်းပြောလိုက်မယ်လို့မျှော်လင့်နေပုံရပါတယ
် EITI လုပ်ငန်းအဖွဲ့ကပေးဖို့တဲ့အချက်အလက်ကြီးညာတဲ့ပုံစံကိုစစ်တပ်ရဲ့ဥပိုင်ကုမ္ပဏီကဖြည့်ဆွတ်ထားပေမဲ့ဟာကွက်ဒီအများကြီးပါဝင်နေတာတွေ့ရတယ်လို့ဆိုပါတယ်ကုမ္ပဏီပိုင်ရှင်နေရာမှာ MEHR အဖြစ်ဖော်ပြထားပြီးအကျိုးအမြတ်ပိုင်ဆိုင်သူတွေဟာအကြီးအကဲတက်မတော်အရာရှိတွေဖြစ်နေပေမဲ့နိုင်ငံရေးအရဩဇာတိတ်ကမရှိနေတယ်လို့ဖော်ပြဖို့ပြက်ကွက်နေပါတယ်အကျိုးအမြတ်ပိုင်ဆိုင်သူအားလုံးဟာအ ਨੇ စုံအသက်21နှစ်ရှိရပေမဲ့2019မှာမွေးဖွားသူကလေးနှစ်ယောက်ကိုအကျိုးအမြတ်ပိုင်ဆိုင်သူအဖြစ်တင်ပြတာဟာဖော်ပြတဲ့ပုံစံကိုယုံကြည်မရှိဖြစ်စေတယ်လို့ဆိုပါတယ်အကျိုးမြတ်ပိုင်ဆိုင်သူစီရင်မှာ95ရာခိုင်နှုန်းဟာမြန်မာနိုင်ငံသူနိုင်ငံသားတွေဖြစ်ပြီး5ရာခိုင်နှုန်းကသာနိုင်ငံခြားသားတွေဖြစ်ကြပါတယ်
။တ တူတွင်နဲ့ကြောင်းမြတ်ကန္တအပါဝင်အရေးကြီးတဲ့နေရာမှာစစ်တပ်ပိုင်စီးပွားရေးကော်ပိုရေးရှင်းနဲ့ဥပိုင်ကုမ္ပဏီလစ်မတက်ဟာလေဝကြီးအုပ်ထားပါတယ်ဒီစစ်တပ်ပိုင်ကုမ္ပဏီကြီးနှစ်ခုဟာအထူးခွင့်ရင်းနဲ့အထူးဥပဒေအရအကျိုးခံစား권ရှိနေတဲ့အတွက်2014အထိအခွန်တော်ကျင်းလွှတ်ခွင့်ရခဲ့ပါတယ်ပုဂ္ဂလိကကုမ္ပဏီတွေရဲ့အကျိုးအမြတ်ခံစား권ပုံပုံရရှိပေမဲ့ပုဂ္ဂလိကကုမ္ပဏီတွေလိုအခွန်ပေးဆောင်စရာမလိုတဲ့စစ်တပ်ပိုင်ကုမ္ပဏီတွေဖြစ်ပါလေ။ဒါကြောင့်မို့စစ်တပ်ပိုင်ကုမ္ပဏီကြီးနှစ်ခုရဲ့အကျိုးအမြတ်ရရှိပိုင်ဆိုင်မှုရာသုံးမှန်းကျင်ငွေစည်းရင်းနဲ့လူမှုဝန်ဆောင်မှုစတာတွေကိုဖော်ပြဖို့လိုအပ်နေတယ်လို့ EITI လုံငန်းအဖွဲ့ကယူဆပါတယ်။တမတော်ရဲ့ MEHL နဲ့စီးပွားရေးကော်ပိုရေးရှင်းကိုနိုင်ငံပိုင်လုံငန်းအဖြစ်သတ်မှတ်ထားခြင်းမရှိတာဟာပွင့်လင်းမြင်သာမှုအတွက်အဟန့်တားဖြစ်စီပါလေ။မြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့ MEC ရှယ်ယာပိုင်ဆိုင်မှုကိုလုံးဝမသိရှိနိုင်ပါဘူးမြန်မာစီးပွားရေးကိုလေဝကြီးအုပ်ပြီးအခွင့်အရေးခံတဲ့စစ်တပ်ပိုင်ကုမ္ပဏီကြီးတွေအကြောင်းထုတ်ပေါ်နိုင်မှသာ EITI တင်ရဇာတ်ထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ကိုအများပြည်သူကယုံကြည်လာပွင့်ရှိပါလိမ့်မယ်
ဒီပတ်ကျမ်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလအဆုတ်ရောဂါအခမ်းရှိသူတွေကြိုတင်ပြင်ဆင်ကာကွယ်ရေးပြောပြထားပါတယ်။ကိုဗစ်ကာလမှာ COPD ခေါ်နာတာရှည်အဆုတ်ဖွားလေပြူခြင်းရောဂါအခမ်းရှိသူတွေမှာပိုကြိုတင်သတိပြုပြင်ဆင်ကာကွယ်တင့်တာတွေရှိတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘလို့ကြိုတင်သတိပြုပြင်ဆင်စရာနဲ့ကာကွယ်စရာတွေရှိနေပါလဲ။ဘာကြောင့်ပါလဲ။ဒီအကြောင်းအဆုတ်နဲ့ရေကောင်းတစ်ခုဆရာဝန်ကြီးနဲ့ဆေးထက်ကတို့တင်အဆုတ်နဲ့သက်ရှိလာကြောင်းဆရာဆေးပညာဌာနအငိမ့်သာဌာနမှုပမောခဒေါက်တာဝင်းနိုင်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ Okay အဆုံးနဲ့ရေကောင်းသူစုဆရာဝန်ကြီးပမောခဒေါက်တာဝင်းနိုင်ခင်ဗျာသူတို့ဒီ COVID-19 ယောဂနဲ့အဆုတ်ယောဂအခမ်းအကြောင်းပြောရမှာပြီးတဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီအဆုတ်ယောဂအခမ်းရှိထားတဲ့သူတွေမှာအဆုတ်တစ်ဖက်ဒီ COPD လို့ခေါ်တဲ့နာတာရှည်အဆုတ်ဘွားလေပြွင့်ခြင်းယောဂပေါ်ဆရာနော်သူတို့မှာကဒီကိုဗစ်ယောဂဖြစ်လာရင်စာတို့ပိုပြင်းထန်ရတဲ့အကြောင်းရင်းနဲ့ဒီကိုဗစ်ကာကွယ်ရေးတွေအဓိကလုပ်တင်တာတွေနောက်ကိုဗစ်နဲ့ဒီ COPD ယောဂခွဲနိုင်အောင်တည်ဖို့လက္ခဏာတွေပေါ်ဆရာနော်ပြီးရတာနောက်ဆုံးမှာဘယ်အချိန်မှဒီစိတ်ဝင်စားခြင်းအမြန်ဆုံးပြသင့်တာတွေကိုပြောပြီးမှဒီတစ်ခေါက်တော့ဆရာရေဒီနောက်ထပ်အထူးသတိပြုကာကွယ်တင်တာတွေကိုပြောမှာပါဆရာအဲ့ဒီခါကျတော့နောက်ဒီတကြီးသတိပြုတင်တာဆိုရင်ဆရာဘာကိုစပြီးထောက်ပြမလဲဆရာ
။ကျွန်တော်တို့ဒီကိုဗစ်ဖြစ်တဲ့အခါမှာလူတိုင်းအတွက်ကတော့မကောင်းကြတာကြီးပဲပေါ့နော်။ဒါပေမဲ့ဒီ COPD patient တွေပေါ့ဒီစုပတ်ပန်းတဲ့သမားတွေမှာတော့မကောင်းတဲ့အချက်တွေပိုဆိုးစေတဲ့အချက်တွေရှိတယ်ဗျ။နောက်တစ်ခုကကျွန်တော်နိုင်ငံ TV အဖြစ်များတဲ့နိုင်ငံပေါ့နော်။ဆိုတော့အဲ့ဒါကိုလေကျွန်တော်တို့ကထည့်စဉ်းစားရတယ်။အဲ့တော့ဒီ covid era မှာဘာဒီဒုက္ခပေးလဲဆိုတော့ COPD patient တွေကအိမ်မှာပဲနေရတော့တာပေါ့နော်အိမ်မှာပဲနေတဲ့အခါကျရင်လှုပ်ရှားတောက်လောက်မှုကနည်းသွားတယ်ပေါ့နည်းသွားပြီးအိမ်ထဲမှာပဲသူကလှုပ်လို့ရတာတကယ်လို့ COPD patient တွေကလှုပ်လို့ရှားရှားတောက်တောက်လောက်လောက်နေပြီးနိုင်အောင်လှုပ်ပြီးနေရတယ် exercise တွေလှုပ်ပြီးရတယ်အဲ့အဲ့ဒါတွေလုပ်နိုင်တဲ့ဥစ္စာနည်းသွားတာပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ဒီပူအားကစားလုပ်ဖို့ဒီကိုယ်လက်လှုပ်ရှားပူပြီးလုပ်ဖို့လိုလာတာပေါ့နော်အထူးသဖြင့်တော့
ဟုတ်ကဲ့ဗျအ
ိမ်မှာအဓိကရအောင်ပြင်ဆင်လုပ်ဖို့
ဟုတ်ပါတယ်ဗျ
ဒီညမှာဆရာကြီးအခုလိုအိမ်ထဲမှာအဓိကနေရတဲ့အတွက်နောက်ထပ်ရောအခုလိုဒီအဆုတ်နဲ့ရင်ကောင်းယောဂအခမ်းရှိသူတွေအထူးသဖြင့်တော့ဒီနာရရှိအဆုတ်ဘွားယောဂရှိသူတွေအတွက်အထူးသတိပြုတင်စရာရှိသေးလားဆရာ
။ဟောအပြင်ကိုတိတ်မထွက်နိုင်ဘူး။မထွက်နိုင်ဘူးဆိုတဲ့အခါကျတော့နေအောင်နဲ့ဖြည့်ပြမှုလည်းအရင်နေသွားတယ်။ကျွန်တော်နိုင်ငံကဒီ tropical country ဆိုပေမဲ့ကဗာပြဒနာရှိလဲဆိုတော့ vitamin D နေတယ်ဗျ။အာသင့်စရာကောင်းတာ။အဲ့ vitamin D နေရင်ခန္ဓာကိုယ်မှာထိခိုက်မှုတွေအများကြီးရှိရဲ့ယောဂယောဂ၄ပါးလေးဖြစ်တတ်တယ်ပေါ့အဲ့တော့ခုဒီ stay home နဲ့တွေ့တဲ့ covid ကြောင့်မလို့ဆိုတဲ့ကံမှာအဲ့ဒါတွေကတော်တော်လေးခန္ဓာကိုယ်ရေးတိဆောက်မှုတွေတော်တော်လေးကိုထိခိုက်မှုတွေရှိရပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီနေရာမှာလဲနေရောင်အဓိကရဖို့လိုလာတာပေါ့ဆရာနော်အထူးသဖြင့်တော့
ဟုတ်ပါတယ်ဗျအ
ိမ်ထဲမှာဒါမှမဟုတ်လို့ရှိရင်လဲအိမ်သားတစ်ဝိုက်မှာရဖို့အတွက်ပြင်ဆင်ပြီးတော့စူးစမ်းဆောင်ရွက်တင်တာပေါ့ဆရာနော
်ဟုတ်ပါတယ်ဗျဟုတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုအချိန်မှာပေါ့ဆရာနော်ဒီအဆုံးနဲ့ရင်ကောင်းယောဂအခမ်းရှိတဲ့သူတွေအတွက်ဒီယောဂပိုမဆိုးအောင်ပေါ့ဆရာတခုကတော့ရာသီဥတုအကြောင်းလမ်းမှာဖြစ်တတ်တဲ့ပန်းတာရင်ချက်ယောဂပေါ့နော်အဲ့ဒါကိုကတော့ဒီရာသီဥတုအကြောင်းလမ်းကတော့ထင်ရခက်ကောင်းခံနိုင်ပြီမဲ့
ဟုတ်ပါတယ်ဗျ
နောက်တစ်ခုဖြစ်တဲ့ဒီစ
ဆင်းလိတောက်ထားတဲ့လူတွေပေါ့ဆရာသူတို့မှလည်းဒီယောဂကပိုပြင်းထန်လာနိုင်တဲ့အတွက်သူတို့အတွက်ဆိုရင်ဆရာကြီးဘလို့အတိအကျချန်ပေးကြလား
ကျွန်တော်ကတော့ဆီလစ်ကဒီကိုဗစ်တခုရဲ့အတွက်မဟုတ်ဘူးပေါ့နော်အခုကျွန်တော်တို့ဥတီဆွေးနွေးနေတဲ့အဆုတ်ပါပန်းတာ COVID ယောဂအတွက်ကလည်းတရားခံအစ်စ်ကဆီလစ်ပဲဗျတော်တော်များများကဆီလစ်တောက်ထားတူပဲဥပမာဒီအဆုတ်ပါပန်းတာလူ10ယောက်ရှိဒုနာ10ယောက်ရှိရဆိုရင်9ယောက်လောက်ကဆီလစ်နဲ့တစ်ချိန်မို့တစ်ချိန်မှပတ်သက်ခဲ့တဲ့လူတွေကြီးပဲအရင်တော့မတောက်ရင်ကုတောက်တယ်ကုမတောက်ဘူးဆိုအရင်ကတောက်ခဲ့တယ်အဲ့လိုပုံစံမျိုးတွေနဲ့ရှိထားတာကြီးကိုမသားရင်လည်းပတ်ဝန်းကျင်ကိုရဲ့မိသားစုတွေတရားတောက်ထားတယ်ဒါမျိုးတွေတွေ့တယ်ဒါကြောင့်မလို့ကိုဗစ်ကလည်းဆီလစ်တောက်ရင်ပိုပြီးတော့ risk များတယ်အဲတစ်ချိန်ထဲမှာဟိုမတ်စီတက်ထားပြီးဆီလစ်တောက်လို့မှမရတာမတ်ကိုချွတ်မှာပဲချွတ်ရင်သူကူးမှာပဲလွယ်တာပေါ့နော်ဆိုတော့ဒါလည်းတစ်ချက်နောက်တစ်ခုကတော့ဆီလစ်တောက်ခြင်းကဒီ COPD ကိုဖြစ်စေတဲ့အဓိကအကြောင်းရင်းဆိုတော့ဒါကျွန်တော်တို့ဆီလစ်ကတော့တောက်နေရင်လည်းပြတ်လိုက်ပါမတောက်ရသေးဘူးဆိုရင်အာတောက်ဖို့မကြိုးစားပါနဲ့လို့ကျွန်တော်တိုက်တွန်းညင်ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအခုလိုဒီဆေးလိပ်အပြင်အခုလိုကိုဗစ်ကာလမှာဒီအဆုတ်ဘဝပန်းနာယောဂါပုံမဆိုးစေဖို့နဲ့ဖြစ်နိုင်တော့ဟိုမဖြစ်လာဖို့ဒီကာကွယ်ရေးတဲ့ပေါ့ဆရာနော်ချိုးတင်သိထားစင်တာ
ကျွန်တော်နိုင်ငံမှာတော့ဒီဆေးလိပ်ဆိုတော့ဆေးလိပ်တခုတည်းတော့လည်းဟုတ်ပြန်ဘူးဒီပြည့်အချက်တွေကလည်းဒီအဆုတ်ဘဝပန်းနာကိုဖြစ်စေသေးတယ်ဗျာဘာလဲဆိုတော့ကျွန်တော် bio fuel လို့ခေါ်တာပေါ့ချင်းတို့မီးတွေတို့နောက်ဒီချုပ်နေရာမှာတော့နွားချေ6ပေါ့နော်ချေ6ပေါ့အဲ့ဒါကြီးကျွန်တော်တို့ကမီးရှို့ပြီးတော့ဒီလောင်စာဖြစ်နေသမင်းချေရတာကိုအဲ့ဒါတွေကလည်းတို့ကဒီဆုတ်ပတ်ပန်းတော့ဖြစ်စေတယ်နောက်ဆောက်လုပ်ရေးလုပ်ငန်းတွေမှာနော်နောက်ပြီးတော့မိုင်းစေမှာအဲ့ဒီမှာကျွန်တော်တို့ကဖုံနေမုံနေရှူမိလို့ရှင်လဲဆုတ်ပတ်ပန်းတော့ဖြစ်စေတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောဒီအခုလိုကိုဗစ်ကာလမှာဒီနတ်တာရှင်အဆုတ်ပွားပန်းနာယောဂါပေါ့နော်မဖြစ်အောင်လည်းချက်ချပြီးလို့ရှင်လဲသတိပြုနေတာရှိသေးလားဆရာ
နောက်တစ်ခုကတော့ကျွန်တော်တို့ဒီခလေးဘဝမှာအဆုတ်ပွားမှုတွေအဆုတ်ပိုးဝင်မှုတွေဆိုရင်ဒါမှမဟုတ်ရင် TB ဖြစ်ခဲ့မှုတွေဆိုရင်ဒါတွေကလည်းကျွန်တော်တို့ဒီ COPD ကိုဖြစ်စေတဲ့အကြောင်းတွေပါတယ်။နောက်မိခင်တွေအာဟာရချို့တဲ့အခါမှာခလေးဘဝမှာအာဟာရချို့တဲ့အခါမှာအဆုတ်ဖွံ့ဖြိုးမှုကိုထိခိုက်ပြီးတဲ့အခါမှာဒီ COPD ခေါ်တဲ့ရောဂါဖြစ်စေတယ်ဗျ။ဒါကြောင့်မလို့ကျွန်တော်နိုင်ငံအတွက်တော့NAD တော်တော်လေးကိုကြည်ပါလေ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကိုဗစ်ကာလမှာဒီကိုဗစ်ဖြစ်လာရင်ပေါ့နော်ကိုဆိုးစေနိုင်တဲ့ဒီနာတာရှည်ဆုတ်ပွားယောဂါမဖြစ်ဖို့နဲ့ဖြစ်လာပြီးတာဖြစ်လေပိုမဆိုးစေဖို့အတွက်ဘယ်လိုအကြံပေးရလဲဆရာ
အလွယ်ဆုံးနဲ့အထူးအောင်ဆုံးကတော့ဆီလိပ်ရှောင်မယ်နောက်ပြီးတော့မီးခိုးတွေမှုန်မွားတွေရှောင်မယ်နောက်ပြီးတော့အစာအာဟာရကိုနော်ကျန်းမာရေးအတွက်ထောက်ကူဖြစ်အောင်စားပေးမယ်ဆိုရင်တော့ဒါ COPD နဲ့နည်းမယ်တစ်ချိန်တည်းမှာပဲကိုဗစ်ကိုလည်းကာကွယ်ဖို့တော့လိုရပေါ့ကာကွယ်ရမှာဆောင်းရံပြောတဲ့အချက်တွေရှောင်ရင်လေကိုဗစ်ကတော်တော်ကာကွယ်ပြီးသားဖြစ်နေမှာပါဗျ။အသက်ညံဆောက်လို့ပဲပြောရမှာပါ။ကျွန်တော်တို့ရလိုက်နာမှုပေါ့ဥပမာ mask တွေပါရီကိုသုံးတဲ့အပိုင်းတွေမှာအထီးတိမိမိသုံးနိုင်ဖို့အတွက်လိုအပ်နေတော့မဲဖြစ်ပါရဲပေါ့နော်။အဲ့တော့ကျွန်တော်တို့ကဟိုအသိရှိပြီးသတိရှိမယ်ပေါ့နော်။အဲ့ဒီနှစ်ခုနဲ့ပဲကျွန်တော်တို့ဒီကိုဗစ်ရောဂါကိုမရရှိအောင်နော်ကိုဗစ်ရောဂါနဲ့ကင်းဝေးအောင်နေနိုင်ကြဖို့လိုပါတယ်။တချင်ထဲမှာဒီကျွန်တော်ဘက်ကပြောမယ်ဆိုရင်တော့ COPD လို့ခေါ်တဲ့အဆုတ်ဘဝပန်းနာယောဂါကိုလည်းဆောင်းရပြောတယ်အသိနဲ့သတိပါပဲဆေးတွေမှန်တောက်နေမယ်မှန်ရှုနေမယ်ဆိုလို့ရှိရင်တော့တာမန်လူကောင်းတယောက်လိုပဲသူကနေထိုင်နေတာပေါ့လေဒါပေမဲ့သူ့မှာလက္ခဏာလေးတွေတော့ရှိတာပေါ့မောတာတွေချောင်ဆိုးတာတွေတက်တာတွေတော့ရှိတာပေါ့ဒါပေမဲ့ဆေးဝင်ဆီကန်းကိုလည်းခဏခဏသွားကြရမလို့အပြင်ကိုလည်းခဏခဏထွက်ကြရမလို့တော့ဘူးပေါ့ဒီခါကျတော့သူတို့အတွက်ကိုဗစ်ရံအနေနဲ့ဝေးစေတာပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့တမရော်နဲ့ KNU တို့ကြားဖြစ်ပွားနေတဲ့ပဋိပက္ခတွေကိုအမြင့်ဆုံးဖြည့်ရှင်ပေးဖို့အရသက်အဖွဲ့အစည်းတရားကျော်ကနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထံကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။တိုက်ပွဲတွေရပ်တန့်နိုင်ရေးငြိမ်းချမ်းရေးအတွက်တအားပလောင်တပ်ဖွဲ့ TNL ကနေအစိုးရတမရော်နဲ့ RCSS SSA တို့ကိုဆွေးနွေးအဖြေရှာဖို့ကြေညာချက်ထုတ်ပြန်လိုက်တယ်ဆိုတာနဲ့ ရှမ်းပြည်နယ်တောင်ကြီးမြို့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်တွေနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကကိုယ်စားလှယ်တွေတွေ့ဆုံခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။ကျမကနန်းဟောင်ပါရှင်။သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးမှာတပ်မတော်နဲ့ KNU လက်အောက်ခံကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တို့အကြားလက်ရှိအခြေအနေဖြစ်ပွားနေတဲ့ပဋိပက္ခကြောင့်ဒေသခံပြည်သူလူထုတွေထိခိုက်နစ်နာနေတဲ့အတွက်အ мян ဆုံးဂိုင်တွေဖြည့်ရှင်းပေးဖို့အရပ်ဖက်အဖွဲ့စည်းတရားကျော်ကနိုင်ငံတော်ဓမ္မရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ထံကိုဇန်နဝါရီလ20ရက်နေ့မှာအိတ်ခွင့်ပေးစာပေးပို့ခဲ့ပါတယ်။အခြေအနေဆက်လက်ဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့် KNU ထိန်းချုပ်အတွင်းမှာဒေသခံပြည်သူလူထု 4,000 ခန့်ထွက်ပြေးတိမ်းရှောင်နေရပြီးတရားတချို့ရရှိသလိုတေဆုံးသူတချို့လည်းရှိတာကြောင့်စိုးရိမ်နေတဲ့အတွက်အ мян ဆုံးဂိုင်တွဲဖြည့်ရှင်းပေးဖို့တောင်းဆိုတာဖြစ်တယ်လို့ကရင်အမျိုးသမီးအစည်းအရုံး KWO မှနော်ဆဆဲကပြောပါတယ်။ဒိုင်းနာဒေသတွေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေဟာနိုင်ငံရေးပြဿနာကြောင့်ဖြစ်လာတဲ့အတွက်နိုင်ငံရေးနီလာနဲ့သာအဖြေရှာသင့်ပြီးတမတော်ဘက်ကတပ်အင်အားတိုးချဲ့နေရာယူထားတာအလုံးကိုရုပ်သိမ်းပေးဖို့အရပ်ဖက်အဖွဲ့165ဖွဲ့ကပေးပို့တဲ့အိတ်ဖွင့်ပေးစာမှာတောင်းဆိုထားပါတယ်
။တမ်းလောင်တပ်ဖွဲ့ CNL ကနေတိုက်ပွဲတွေရပ်တန့်နိုင်ရင်ငိမ့်ချမ်းကြီးတွေအစိုးရတမတော်နဲ့တောင်ပိုင်းရှမ်းပြည်တမတော် RCS SSA တို့ကိုဆွေးနွေးဖြေရှာဖို့အသိဖြစ်နေကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဇန်နဝါရီလ3ရက်နေ့ကနေ9ရက်နေ့ထိနှစ်ပတ်လည်စီဝေးကျင်းပပြီးအခုအပတ်သတင်းလာနေတို့ကကြေညာချက်ထုတ်ပြန်လိုက်တာပါ။အလားတူ RCS SSA ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစိတ်ကလည်းခဏိချင်းမှာတိုက်ပွဲဆိုတာမဖြစ်သင့်တော့ကြောင်း TNL ဘက်ကအပြည့်ရရေးဆွေးနွေးလိုတဲ့ဆန္ဒရှိရင်တော့ RCS SSA ဘက်ကအမြဲတမ်းအစဉ်သက်ရှိနေကြောင်းဒီစီမာလကုံလုံးကပြောဆိုလိုက်ပါတယ်။အခုလိုနှစ်ဖက်လုံးကအသိပြည့်နေကြောင်းပြောဆိုနေကြပေမဲ့ဆွေးနွေးရေးအတွက်တရားဝင်ကမ်းလှမ်းကြတာမရှိသေးပါဘူး။ရှမ်းပြည်မြောက်ပိုင်းကြောက်မဲခရိုင်တွင် TNL နဲ့ RCS ဆက်စုကြား2029ခုနှစ်ဒီဇင်ဘာလနှောင်းပိုင်းကတည်းကတိုက်ပွဲတွေဖြစ်ပွားလာခဲ့တာကြောင့်ကြောက်မဲမြို့တွင်းရောက်စစ်ဆောင်တောင်ကျော်ဟာဂဏိသည့်နေရမပြန်နိုင်ကြသေးပါဘူး
။ရခိုင်ပြည်နယ်စစ်တွေမြို့မှာရခိုင်ပြည်နယ်ចောင်းသားတပ်မက Arakan in Darkness အမိပေးထားတဲ့လက်ကမ်းစာဆောင်တွေကိုဇန်နဝါရီလ15ရက်နေ့နံနက်ပိုင်းကစစ်တွေမြို့အနှံ့မှာဖြန့်ဝေခဲ့ကြပါတယ်။အဲ့ဒီလက်ကမ်းစာဆောင်မှာရခိုင်ပြည်မှာ 4G internet ဖွင့်ပေးဖို့စစ်ပွဲစန့်ကျင်ရေးလှုပ်ရှားလို့မြန်မာတိုင်းနိုင်ငံလုံးမှာဖမ်းဆီးခံထားရတဲ့ចောင်းသားတွေကိုလွတ်ပေးဖို့ရခိုင်စစ်ပွဲအတွင်းပျောက်ဆုံးသွားတဲ့တင်းမှရွာသားတွေနဲ့တခြားရခိုင်ပြည်သူတွေအတွက်တရားမျှတမှုရရှိဖို့နဲ့ဖမ်းဆီးခံရခိုင်ចောင်းသားတွေကိုရုံးမတင်ပဲထိန်းသိမ်းထားတာတွေကိုရပ်တန့်ဖို့အပါအဝင်အချက်၄ချက်ကိုတောင်းဆိုထားတာဖြစ်ပါတယ်။ရခိုင်ပြည်ကမြို့နယ်တချို့မှာအင်တာနက်ပိတ်ထားတာနနစ်နေပါရှိနေပြီးအခုခါတိုက်ပွဲတွေမရှိတော့တဲ့အတွက်တရင်အချက်လက်တွေပြည်သူတွေစီရောက်အောင်အယက်သားဆိုးရအနေနဲ့ပြန်ဖွင့်ပေးသင့်ပြီးဖြစ်တယ်လို့ဖန်ဆီးခံနေရတဲ့ရခိုင်ကျောင်းသား၄ဦးကိုလည်း၃လကျော်လာတဲ့အထိရုံးတင်စစ်ဆေးတာမရှိသေးဘူးလို့ရခိုင်ပြည်ကျောင်းသားတပ်မက်ကဥက္ကဋ္ဌကိုတိုးတိုးအောင်ကပြောပါတယ်
ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးကြားအင်္ဂလိပ်စစ်ကစိုက်တူခဲ့တဲ့နန္ဒမိတ်ပုတ်တိုင်တွေပြန်လည်ရှာဖွေလျက်ရှိကြပြီးနန္ဒမိတ်ပုတ်တိုင် PP အမှတ်သိက္ခာနဲ့30စိတ်ကိုင်းစင်းအတည်ပြုနိုင်ပြီဖြစ်ပါတယ်။1938ခုနှစ်အင်္ဂလိပ်စစ်ကချင်းပြည်နယ်နဲ့စကိုင်းတိုင်းကြားနန္ဒမိတ်ပုတ်တိုင်စုစုပေါင်း23တိုင်စိုက်တူခဲ့ကြပြီးအဲ့ဒီပုတ်တိုင်တွေထဲကပုတ်တိုင် PP အမှတ်သိက္ခာနဲ့30စိတ်ပြန်လည်ရှာဖွေအတည်ပြုနိုင်ခဲ့ကြပြီးတလ9တိုင်နှုန်းနဲ့စိုက်တူသွားကြမယ်လို့ကလေးခရိုင်အုပ်ချုပ်ရေးမှူးဥက္ကမောင်ချိုကပြောပါတယ်။ဒီနန္ဒမိတ်ပုတ်တိုင်ပြန်လည်ရှာဖွေရေးလုပ်ငန်းကိုနေပြည်တော်မြေတိုင်းဦးစီးဌာနကဥဆောင်ပြီးတော့ချင်းပြည်နယ်ဆိုရဖွဲ့စကိုင်းတိုင်းဒေသကြီးကလေးမြို့နယ်အုပ်ချုပ်ရေးဖွဲ့စစ်တော်ဦးစီးဌာနနဲ့ဒေသခံကြီးရွာအုပ်ချုပ်ရေးမှူးတို့ကပြန်လည်ရှာဖွေခဲ့ကြတာဖြစ်ပါတယ်။အခုပြန်လည်စိုက်ထူကြမဲ့နန္ဒမိတ်ပုတ်တိုင်တွေဟာ1938ခုနှစ်ဒီထိုင်းရေးဝန်ကြီးဌာနကထုတ်ပြန်တဲ့အမိတ်ကြော်ညာစာမှ680နဲ့တလမ၄မှစကေးမြေပုံကိုအခြေခံထားတယ်လို့သိရပါတယ်
လက်တော်ကြုံတွေ့နေရတဲ့ COVID-19 ကပ္ပကရောဂါကြောင့်ဖေဖော်ဝါရီလ29ရက်နေ့မှာကြာရောက်မဲ့မော်အမျိုးသားနှစ်အခမ်းအနားအစီအစဉ်တွေကိုရှော့ချပြီးအချင်းယုံကျင်းပဖို့54ကြိမ်မြောက်မော်အမျိုးသားနှစ်ကျင်းပရေးကော်မတီဗဟိုကအကြံပြုတိုက်တွန်းစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။မော်အမျိုးသားနှစ်ဗဟိုအခမ်းအနားကိုတထုံမြို့နယ်မှာကျင်းပသွားဖို့ကနဦးဆုံးဖြတ်ခဲ့ပေမဲ့ကမ္ဘာနဲ့အဝိုင်းရင်ဆိုင်ကြုံတွေ့နေရတဲ့ COVID-19 ကပ်ရောဂါကြောင့်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ညွန်ကြားချက်နဲ့အညီမော်လမြိုင်မြို့မှာကျင်းပသွားမှာဖြစ်တယ်လို့မွန်အမျိုးသားနှစ်ကျင်းပရေးကော်မတီဗဟိုဥက္ကဋ္ဌမင်းအောင်ထူးကပြောပါတယ် အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။အမျိုးသားညီညွတ်ရေးအတွက်အစိုးရဖွဲ့ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအစိုးရကိုယ်စားလှယ်တွေနဲ့2020ရွေးကောက်ပွဲအနိုင်ရတိုင်းရင်းသားပါတီတွေကိုတွဲဆောင်ခဲ့ရမှာရှမ်းပြည်နယ်တောင်ကြီးမြို့မှာရှမ်းတိုင်းသားနဲ့ဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီနဲ့လည်းတည်တံ့တွဲဆောင်ခဲ့ပါတယ်။ဒီကြောင့်မို့လို့နမ်ဟောင်းကနေစုစည်းတင်ဆက်ပေးချပါတယ်။
ရှမ်းပြည်နယ်တောင်ကြီးမြို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ပြည်내ရုံးချုပ်မှအစစ်မြင့်ကိုယ်စားလှယ်တွေဖြစ်တဲ့ဒေါက်တာအောင်မိုးညူ၊ကရင်ပြည်နယ်ဝန်ကြီးချုပ်နန်းခင်ထွေးမြင့်တို့ဦးဆောင်ပြီးတွေ့ဆုံပါတယ်။အဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးဦးဆောင်ပါဝင်သူရှမ်းနိုင်ငံများဒီမိုကရေစီအဖွဲ့ချုပ် SNLD ကအထွေထွေအတွင်းရင်းမှုလည်းဖြစ်ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့စိုက်လစ်ကအခုလိုပြောပါတယ်
။ပထမဆုံးညီညွတ်ရေးလုပ်ရမှာကတိုင်းသားတွေနဲ့အံတရေးကြည့်ပါလေမမမဟုတ်သောတိုင်းရင်းသားတွေနဲ့ NLD အနေနဲ့အလန်းကွာသွားမယ်အဲ့တော့နိုင်ငံပါတီ48ခုစလုံးပေါ့နော်သူတို့ကြေညာထားတဲ့48ခုစလုံးနဲ့တွေ့ဖြစ်အောင်ကြိုးပမ်းစီခြင်းနဲ့အရင်ကပြတ်ခဲ့တဲ့ဟာတွေကိုလည်းပဲပြန်ပြီးကုစားဖို့အတွက်ကြိုးပမ်းစီခြင်းနဲ့နောက်တစ်ချက်ကတော့ကျွန်တော်တို့ SND ရဲ့ရည်တည်ချက်ပေါ့မူဝါဒဒါတွေကိုသူတို့ရှင်းပြတယ်
2020ရွေးကောက်ပွဲတုန်းကအနိုင်ရရှိခဲ့တဲ့အင်အားကြီးပါတီ၅ပါတီအနက်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတတိယနေရာအနိုင်ရရှိခဲ့ပါတယ်။အမျိုးသားညီညွတ်ရေးအတွက်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကပြည်ထောင်စုအဆင့်ဖြစ်ဖြစ်ပြည်နယ်အဆင့်ဖြစ်ဖြစ် NLD နဲ့လက်တွဲဖော်ဆောင်ဖို့လက်ခံစဉ်းစားသွားမယ်လို့စိုက်လစ်ကပြောပါတယ်
။ကျွန်တော်တို့လုံနိုင်တဲ့နေသားမျိုးကျွန်တော်ပါတီမူဝါဒနဲ့ကန့်ညီတယ်ဆိုလို့ရှိရင်တော့ဒီနေမှာပဲဖြစ်ဖြစ်ဒီတော်စုမှာပဲဖြစ်ဖြစ်ဒါလက်ခံစဉ်းစားသွားမှာပါအဲ့တော့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စပြည်တွင်းချင်းချင်းတည်ဆောက်မှုလုပ်ငန်းကိစ္စဒီမှာကျွန်တော်အနေနဲ့ဆောင်ရွက်ပေးနိုင်တဲ့အခင်းချင်းမျိုးတွေပေါ်ပေါက်တယ်ဆိုလို့ရှိရင်အဲ့ဒီကိစ္စမှာကျွန်တော်လက်တွဲပြီးဆောင်ရွက်ဖို့ဆင်တင်ရှိရ
ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်ကောင်ဆောင်ပို့ချုပ်ကြီးရစကတော့ယုံကြည်မှုတည်ဆောက်ရမှာအရေးကြီးတယ်လို့ရှမ်းဘာသာနဲ့အခုလိုပြောဆိုလိုက်ပါတယ
်
အမျိုးသားညီညွတ်ရေးတွေဆောင်ရွက်ရမှာဆွေးနွေးသဘောတူညီချက်တွေကိုတခုမကြာလိုက်နာဆောင်ရွက်ရမယ်ယုံကြည်မှုတည်ဆောက်ရေးမှာတယောက်နဲ့တယောက်တန်လျာတို့ရှိနေရင်တော့ NLD ပါတီကအစိုးရသက်သက်ဖြစ်လာရင်လည်းအရင်တိုင်းပဲဆက်ဖြစ်သွားမှာပဲဘာမှဆောင်ရွက်နိုင်သေးတာမဟုတ်ဘူးအဓိကကတော့ဖွဲ့စည်းပုံကိုခြေခံဥပဒေပဲဖွဲ့စည်းပုံမပြင်သေးသေးဘာမှလုပ်နိုင်အောင်မှာမဟုတ်ဘူး
2020အထွေထွေရွေးကောက်ပွဲတုန်းကရှမ်းပြည်နယ်လွတ်တော်3ရက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပထမအနိုင်ရရှိခဲ့ပြီးပြည်ထောင်စုကြံ့ခိုင်ရေးပါတီ USDP ကဒုတိယရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကတတိယနေရာမှာအနိုင်ရရှိခဲ့တာဖြစ်ပါတယ်
။ဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်တော်မြို့ပေါ်ကစစ်ဆောင်စခန်းမှာနေရက်ပြန်ရင်းနဲ့လူခွင့်ရေးချိုးဖောက်နေရတွေကိုရပ်တန့်ပေးဖို့မလာကျေးရွာကနေရက်စွန့်ခွာလာသူတချို့ဇန်နဝါရီလ19ရက်နေ့မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့ကိုတက်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်
။စစ်ဆောင်စခန်းအတွင်းနေထိုင်ရတာအခက်အခဲတွေရှိသလိုနေရက်ပြန်ဖို့အတွက်လုံခြုံမှုမရှိတာကြောင့်ဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့ဆန္ဒထုတ်ဖော်ရမှာပါဝင်တဲ့ကြောက်တော်မျိုးနဲ့မလာကျေးရွာဒေသခံတဦးကပြောပါတယ်
။စစ်ဆောင်ဘွားကိုရောက်နေတယ်ဆိုတော့ခက်ခဲများကြပေါင်းနဲ့ခင်ရပါတယ်ခင်ဗျာ။အဲအဲ့ဒါကြောင့်မလို့ကျွန်တော်တို့ရမှာကျင်လိုက်တဲ့ပစ္စည်းတွေပေါ့နော်။စပါးဆန်၊ချင်းတော့စာခေတိအဲ့ဒီပစ္စည်းတွေကိုကျွန်တော်တို့ကအကုန်လုံးလွှတ်ရှင်းပါတယ်။အဲဒါကြောင့်မလို့ဆန္ဒပြန်ဆန္ဒဖြစ်တယ
်။ဆန္ဒထုတ်ဖော်တဲ့ထင်မှာလူရဲ့၃ဆွေနီးပါးပါဝင်ပြီးကြောက်တော်မျိုးပေါ်ကမဟာကန်ကြီးရှင်ဖရာမှာဖွင့်လှစ်ထားတဲ့စစ်ဆောင်စခန်းနေထိုင်သူတွေဖြစ်ပြီးမလာကျေးရွာနဲ့တိမ်မကျေးရွာတွေကထွက်ပြေးလာကြသူတွေဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေရပ်ဆိုင်းထားတာနှလားနီးပါးရှိနေပေမဲ့ကျေးရွာအနီးမှာတပ်မတော်ကတပ်ဆွေးထားတာကြောင့်ဒုက္ခတွေနေရပြင်ဖို့ခက်ခဲနေတယ်လို့လည်းမလာကျေးရွာကမဖြူဖြူသိန်းကပြောပါတယ်
။အော်ရွာကိုပြင်ဖို့ကတော့ခက်ခဲတာကတော့ရှိတာပေါ့နော်။တောင်ပေါ်မှာတက်ဆွေးထားတဲ့မြမတက်မတော်တွေရှိတယ်အားကြောင့်ပြည့်ရရွာမှာထောင်ထားတဲ့မိုင်းတွေလည်းရှိတယ်အားကြောင့်ခက်ခဲတယ်ဖြစ်နေတာပါ
။ပြည်ထောင်နေဆိုင်ပိုင်းကမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်ရဲ့ဖွဲ့တော်တိုက်ပွဲတွေပြင်းထန်ဖြစ်ပေါ်ရကကျောက်တော်မျိုးနဲ့စေမိုင်လောက်ကွာမှာရှိတဲ့မာလာကြီးရွာကနေထွက်ပြေးပင်းဆောင်လာကြသူတွေဟာစခိုင်းတွင်ဆော့ဝဲနေတဲ့ခက်ခဲတွေနဲ့ရင်ဆိုင်နေရတာကြောင့်နေရာပြောင်းနေအောင်စီစဉ်ပေးဖို့တောင်းဆိုခဲ့ရတာလို့လည်းစန္ဒပြသူတွေကပြောပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ကရင်ပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးမှာတပ်မတော်နဲ့ KNU တို့အကြမ်းဖြစ်ပွားနေတဲ့ပဋိပက္ခကိုအ мян ဆုံးကင်တွေဖြေရှင်းပေးဖို့အရဖက်အဖွဲ့စည်း100ကျော်ကနိုင်ငံတော်တမရနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထံအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။တအန်းပလောင်တပ်ဖွဲ့ TNLA ကနေတိုက်ပွဲတွေရပ်တန့်နေငင်းချမ်းရေးအတွက်အစိုးရတပ်မတော်နဲ့ RCSS SSA တို့ကိုဆွေးနွေးအဖြေရှာဖို့အစဉ်အသင့်ဖြစ်နေကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်တင်းလွာပဲဖြစ်ပါတယ်။နောက်တင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။မြန်မာ့အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင်
။ PNN နိုင်ငံမှာတီးခြားလွတ်လပ်တဲ့သတင်းတောင်များအသင်းရဲ့အသင်းဝင်၃ယောက်ကိုထောက်ထမ်းအပြစ်ပေးလိုက်တာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကစိုးရိမ်မခင်ဖြစ်ရတယ်လို့အလေးနဲ့ပြောဆိုလိုက်ပါတယ်။အဲ့ဒီသတင်းတောက်အသင်းဟာသတင်းလွတ်လပ်ခွင့်အတွက်အသိပညာပေးတဲ့အရက်ဖက်အဖွဲ့အစည်းဖြစ်ပါတယ်။ဟိုချီမင်းမြို့တော်တရားရုံးကနေအဲ့ဒီအသင်းတည်ထောင်သူအကြီးအကဲဖန်ချီဒွန်းကိုထောက်တန်း15နှစ်ချမှတ်လိုက်ကြောင်းဆုံးပြလိုက်ပါတယ်။သူ့ရဲ့လက်ထောက်မူရင်တွန်တီးယူနဲ့သတင်းတောက်လီအိုမင်းတူရန်တို့ကိုတော့ထောက်တန်း17နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။ပြည်သူအစိုးရနဲ့ပတ်သက်ပြီးလောက်ကျံမှမှန်သတင်းတွေရေးသားတယ်ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံတော်စန့်ကျင်မှုဆိုင်ရာတားမြစ်ချက်တွေချိုးဖောက်မှုအရာအပြစ်ပေးလိုက်တာလို့ဆိုပါတယ်။ဒီပြစ်ဒဏ်တွေဟာမတန်တဆပြင်းထန်ကြောင်းဗီယက်နမ်နိုင်ငံသားတွေအနေနဲ့ဗီယက်နမ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါအခွင့်အရေးတွေအရာလုံတင်တာတွေကိုလုံခြုံရုံနဲ့အဖမ်းခံရထောင်ထမ်းအပြစ်ပေးခံရတာတွေနဲ့ရင်ဆိုင်နေကြရပါတယ်။အခုအဲ့ဒီသတင်းတောက်တွေထောင်ချခံရတာဟာအခုနောက်ဆုံးအချိန်အဟုန်မြင့်ဖမ်းဆီးထောင်ချမှုတွေတွေကတခုပါလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနဒုတိယပြောခွင့်ရသူကေဘရောင်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လူ့အခွင့်အရေးအဖွဲ့အစည်းတွေကလည်းစိတ်ပျက်တဲ့အကြောင်းထုတ်ဖော်ပြောဆိုကြပါတယ်။ PNN ရဲ့အတော်လေးဖိနှိပ်တဲ့စံနဲ့နိုင်ရှင်ရင်တောင်မှအစွန်းကုန်စင်စါဖျက်တောက်တဲ့အတိတ်အနဲ့တဲ့ဒီပြစ်ဒဏ်ကပိုပြင်းထန်တယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးရဲ့ဒေသဆိုင်ရာညွှန်ကြားရေးမှူး Emlyn Geek ကရေးသားလိုက်ပါတယ်။ ISF ဒေသီမထားသတင်းတောက်များအဖွဲ့ကလည်းဗီယက်နမ်သတင်းတောက်၃ယောက်ကိုထောင်ချလိုက်တဲ့အတွေ့တုံ့လုံမိကြောင်းနဲ့ဘယ်လိုပုံစံနဲ့ပဲဖြစ်ဖြစ်လူတို့အခြေပြုအဖွဲ့အစည်းတွေအခြေတင်ပြောဆိုတာတွေဆွေးနွေးတာတွေကိုအပြတ်ရှင်းနဲ့လုံရက်ပါပဲလို့ဝေဖန်လိုက်ပါတယ်။ISF ဖွဲ့ရဲ့2020ပြည်နှစ်ကမ္ဘာသတင်းလွတ်လပ်ခွင့်အညွန့်ကိန်းမှာဗီယက်နမ်နိုင်ငံကိုဒီနိုင်ငံ180အနက်185နေရာမှာမှတ်တမ်းတင်ထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်တဲ့လူ့အခွင့်အရေးအစီရင်ခံစာပါအရဗီယက်နမ်နိုင်ငံဟာထူးထူးကဲကဲလူ့အခွင့်အရေးချိုးဖောက်တဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းလွတ်လပ်ခွင့်အင်တာနက်ပိတ်ပင်မှုအစိုးရကိုဝေဖန်သူတွေကိုဥပဒေမဲ့ဖမ်းဆီးတာအရေးယူအပြစ်ပေးတာစင်စါဖျက်တောက်တာပိတ်ပင်တာတွေကိုအစိုးရဆုံးပုံစံနဲ့ကန့်သတ်ပိတ်ပင်ပြီးရာဇဝတ်မှုမြောက်အောင်အမှုစင်တာတွေမှာပါဝင်ပါတယ်သတင်းလွတ်လပ်ခွင့်ဟာပွင့်လင်းမြင်သာမှုနဲ့စီမံအုပ်ချုပ်မှုရဲ့တာဝန်ခံမှုအတွေ့အခြေခံလိုအပ်ချက်ဖြစ်ပါတယ်ဆိုင်ဆရာတွေဘလော့ဂါတွေနဲ့သတင်းတောက်တွေဟာကိုယ့်အလုပ်ကိုလုံနိုင်ဖို့မကြာခဏဆိုသလိုအန္တရာယ်ကြားကစွန့်စားနေကြရတာကြောင့်ကမ္ဘာတဝန်းကပြည်သူတွေအနေနဲ့သူတို့ကိုအကာအကွယ်ပေးကြပါရန်အမေရိကန်ပြည်ထောင်စုကဆော်ဩလိုက်ပါတယ်။ဗီယက်နမ်နိုင်ငံအတွင်းကိုယ့်ယုံကြည်ချက်နဲ့အမြင်တွေကိုလွတ်လပ်စွာထုတ်ဖော်ပြောဆိုကြသူတဦးတယောက်ချင်းစီအားလုံးနဲ့မတရားထိန်းသိမ်းခံရသူတွေကိုပြန်လက်တုပ်ပြန်မှာမဟုတ်ကြောင်းအာမခံချက်နဲ့ပြန်လွတ်ပေးပါရန်ဗီယက်နမ်အာဏာပိုင်တွေကိုအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်တယ်လို့နိုင်ငံရေးဝန်ကြီးဌာနဒုတိယပြောခွင့်ရကေဘရောင်းကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါလို့ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသမ္မတတာဝန်ယူပြီးနောက်တစ်နေ့ဖြစ်တဲ့ကျေးဇူးပြုနေမှာပဲကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်မှုတားဆီးနိုင်ရေးကိုအချိန်နဲ့လှုံ့ဆော်လာတယ်လို့ကျောင်းနဲ့စီးပွားရေးလုပ်ငန်းတွေစိတ်ချစွာပြန်ဖွင့်နိုင်မှုစ조사ရင်ကာဝယ်ဆေးနဲ့ဆေးပစ္စည်းတွေတိုးထုတ်ဖို့ပါဝင်အမိန့်ထုတ်ပြန်ချက်၁၀ခုကိုလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်။လာမယ့်လအတွင်းအမေရိကန်နိုင်ငံတလောမှာဗဟုအစိုးရရဲ့ထောက်ပံ့မှုနဲ့ဒေသဆိုင်ရာကာဝယ်ဆေးထိုးစင်တာပေါင်း100ကိုဖွင့်နိုင်ဖို့နဲ့တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးမှုတွေတိုးပြီးလုပ်ဖို့အတွက်စ조사နေပါတယ်။အမေရိကန်နိုင်ငံဟာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့နိုင်ငံတကာ COVID-19 ကာကွယ်ဆေးဆိုင်ရာ COVAX အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းကူးစက်ရောဂါဆိုင်ရာ American ထိပ်တန်းပညာရှင် Dr. Anthony Fauci ကကြေညာရင်းနေမှာပြောကြားလိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကဒီကနေ့ပဲညွှန်ကြားလောထုတ်ပြန်မှာဖြစ်ပြီးဒီထက်မှာ American နိုင်ငံ COVAX မှာပါဝင်ဖို့နဲ့ဒီရောဂါဆိုင်ရာကာကွယ်ဆေးကုသမှုနဲ့အငြင်းညရရှိရအပြင်သူတေသနာနဲ့ဖွံ့ဖြိုးရေးအတွက်ပါနိုင်ငံတကာလက်တွဲလှုပ်ဆောင်နေတဲ့ Act ကိုကူညီပံ့ပိုးဖို့တွေပါပါဝင်ကြောင်းပြောပါတယ်။ဒါအပြင်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအတွက်ငွေကြေးထောက်ပံ့မှုအပြင်အရင်အဖွဲ့ဝင်အဖြစ်နဲ့ရှေ့ဆင်ကပေးထားတဲ့ဂရုကုပ္ပတ်တွေအတိုင်းဆောင်ရွက်ဖို့ရှိကြောင်းလည်းပြောပါရတယ်။ WHO နဲ့ပြန်ပြီးပူးပေါင်းဆောင်ရွက်မယ်လို့ဂရုပေးထားတဲ့ဂျိုးဘိုင်ဒန်က သူသမရတောင်းယူပြီးပထမနေမှာပဲဒီအမိန်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာဒေါက်တာဖောက်ချီကပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်ကိုဗစ်ရောဂါကာကွယ်ဆေးပထမဆုံးအတုပ်ဟာဇန်နဝါရီလ22ရက်တောက်ချန်နေမှာရောက်လာတော့မယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောပါတယ်။တောက်ချန်နေမနေ့ကတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်ဝေပေးနေတာပါ။တောက်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမဆန္ဒပါပါ။
This program has come to you from the Voice of America, Washington.